Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA မြန်မာပိုင်းရဲ့2020ပြည့်ဇွန်လ10ရက်ဗုဒ္ဓနေ့ညပိုင်းစီစဉ်နေစတင်နေပါပြီ။ကျွန်တော်အောင်လင်းပါခင်ဗျာ။ COVID-19 အရေးပေါ်အခြေအနေကြောင့် VOA ရဲ့စီစဉ်တွေကိုယာယီပြောင်းလဲတင်ဆက်ပေးနေပါတယ်။ခုရင်းဆုံးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ American ပြည်သူမှလူမဲ့မျိုးသားတူရဲတပ်ဖွဲ့ကဖမ်းဆီးစဉ်တည်ဆုံးခဲ့တဲ့ဖြစ်ရပ်ကြောင့်ဆန္ဒပြပွဲတွေပေါ်ပေါက်နေချိန်မှာပဲရဲတပ်ဖွဲ့ပြုရင်ပြောင်းလဲရေးစီစဉ်တွေကို Congress လွှတ်တော်မှာစတင်သုံးသပ်နေကြတယ်လို့ပြည်내နဲ့ဒေသနာအစိုးရတွေကလည်းရဲတပ်ဖွဲ့ကိုဗဏ္ဍာငွေထောက်ပံ့မှုတွေနဲ့အင်အားသုံးတဲ့လုပ်ရည်တွေမှာအပြောင်းလဲတွေလုပ်ဖို့ပြင်ဆင်နေကြပါပြီ။ရဲတပ်ဖွဲ့ကဖမ်းဆီးစဉ်လူမဲ့မော်ကို Community နေပါရဲရရှိကဒူးနဲ့ဖိတ်ထားရကတည်ဆုံသွားသူ George Floyd နဲ့ညီကိုတော်သူ Philonis Floyd ရဲ့ဖတ်ဆိုချက်ကိုတော့ဒီကနေ့အောက်လွတ်တော်တရားရေးကော်မတီကကြားနာမှာပါ။ကြားနာပွဲမှာတော့ Texas ပြည်နယ် Houston မြို့ရဲတပ်ဖွဲ့ကြီးခဲ့ပြီးတရားရေးဝန်ကြီးဌာနရဲ့နိုင်ငံသားအခွင့်အရေးဌာနကြီးခဲ့အောင်လည်းဖြစ်နိုင်ငံသားနဲ့လူ့ခွင့်ရေးဆိုင်ရာခေါင်းဆောင်မှုညီလာခံရဲ့ဥက္ကဋ္ဌနဲ့အမှုဆောင်ရရှိချုပ်လည်းဖြစ်တဲ့ Vanita Gupta တို့လည်းဖတ်ဆိုမှာဖြစ်ပါတယ်။ရဲတပ်ဖွဲ့ရဲ့လုပ်ပုံကိုင်မုံနဲ့ပတ်သက်လို့ပုံမပွင့်လင်းမြင်သာမှုရှိရေးအများပြည်သူဘေးကင်းလုံခြုံရေးနဲ့ဂုဏ်သိက္ခာကိုလေးစားလိုက်နိုင်ရေးပြည်ရင်ပြောင်းလဲဖို့လူဝတ်ချက်တွေရှိနေတဲ့အတွက်ကျန်းနာပွဲမှာထွက်ဆိုဖို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းလဲဂုပ္တာကတူတာလူမှုကွန်ရက်မှာပြောဆိုထားပါ။အောက်လွတ်တော်မှာအများစုနဲ့ထိန်းချုပ်ထားတဲ့ဒီမိုကရက်ကိုယ်စားလှယ်ကတော့လူမျိုးရေးအခြေခံပြီးရာဇဝမှုမှတ်တမ်းပြုစုတာလေဘင်းကိုနောက်ကနေတိုင်းချုပ်တာတွေကိုတားမြစ်ဖို့အရက်ဖက်တရားရုံးတွေမှာရဲတပ်ဖွဲ့ဝင်တွေကိုအလွယ်တကူတရားစွန့်နိုင်ခွင့်ရဖို့ရဲတပ်ဖွဲ့ဝင်တွေရဲ့ဥပဒေနဲ့မညီတဲ့လုပ်ရက်တွေကိုတနင်္ဂနွေလုံးတိုက်တာနဲ့စီရင်ပြုစုဖို့စတာတွေပါဝင်ပြည်ရင်ပြောင်းလဲရေးအစီအစဉ်တွေပါဝင်တဲ့ဥပဒေရန်တစ်ခုကိုဒီလာတဲ့မဲခွဲဆုံးဖြတ်ဖို့စီစဉ်ထားပါတယ်။အမေရိကန်မှာရဲတပ်ဖွဲ့ကဖမ်းဆီးစဉ်တည်ဆုံသွားတဲ့လူမဲမျိုးသား George Floyd ရဲ့ဇာပနာကို Texas ပြည်နယ် Houston မြို့မှာမနေ့ကကျင်းပရမှာမိသားစုဝင်တွေနဲ့အတူနိုင်ငံရေးသမားတွေထိရှားကြွကြားသူတွေပါတက်ရောက်ခဲ့ပါတယ်။လူရန်နဲ့ချီတက်ရောက်ခဲ့ပြီးအမေရိကန်အဓိကရုပ်မြင်သံကြားလိုင်းတွေမှာထုတ်လွှင့်ပြသခဲ့တဲ့တည်ထောင်ဇာပနာခန္ဓာကို Democratic Party ရဲ့သမ္မတလောင်းဖြစ်ရှင်ပြိုင်မဲ့ Joe Biden ကလည်းဗီဒီယိုနဲ့အမှတ်တရစကားပါခဲ့တာပ
ါ We cannot leave this moment thinking we can once again turn away from racism that stings at our very soul
ကျွန်တော်တို့ရဲ့စိတ်လုံးသားတွေထဲမှာထိခိုက်နာကျင်စရာဖြစ်နေရတဲ့လူမျိုးရေးခွဲခြားမှုတွေကိုနောက်ထပ်တစ်ချိန်လည်လည်ရှိဖို့မဖြစ်နိုင်တော့တဲ့အကြောင်းဒုသမရောင်းပါတယ်ပြောဆိုသွားတာပါနိုင်ငံသားခွင့်ရေးလှုပ်ရှားမှုခေါင်းဆောင်တွေနဲ့လွှတ်တော်အမတ်တချို့လည်းဇာပနာခန်းနာကိုတက်ရောက်ကြပါတယ် Texas ပြည်နယ်ကုစားပြုအောက်လွှတ်တော်အမတ် Air Green ကတော့ Kuala Lumpur Flight ကျူးလွန်ခဲ့တဲ့လောရဆိုလို့မွေးကလေးကလူမဲတယောက်ဖြစ်လာတာသာရှိခဲ့တဲ့အကြောင်းနဲ့လူတိုင်းကိုလူကုန်သိက္ခာနဲ့အညီဆက်ဆံမှုလိုအပ်တဲ့အကြောင်းလည်းပြောဆိုကြတာပါဇာပနာခန်းနာကျင်းပရာဖျားကြောင်းလေးကိုအခေါင်းတည်သွားတဲ့အချိန်မှာလည်းမြို့ကန်ရဲတပ်ဖွဲ့ကအလေးပြုကုန်ပြူခဲ့ကြပါတယ်။အမေရိကန်ပြည်အစိုးရမှနိုဝင်ဘာလနဲ့ကျင်းပမဲ့ထွေထွေရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုယ်စားလောင်းတွေရွေးချယ်ရမှာအရေးပါတဲ့ပြည်နယ်တစ်ခုဖြစ်တဲ့ဂျော်ဂျီယာပြည်နယ်မှာမနေ့ကကျင်းပတဲ့ပါတီရင်းရွေးကောက်ပွဲမှာဝရုံသုံးကားချင်းတွေကြုံခဲ့ရပါတယ်။ကွန်ပျူတာစနစ်နဲ့မဲပေးရမှာတုံးတဲ့ဆက်သစ်တွေမှာဆက်ချွယွန်းတာမဲယုံတွေကိုအချိန်မီရောက်မလာတာတွေကြုံခဲ့ရတယ်လို့မဲယုံလောဝါပေးကဆက်သစ်တွေကိုမတုံးတက်တာတွေနဲ့လည်းကြုံခဲ့ရတာပါ။တခြားမဲယုံတွေမှာမဲပေးနိုင်တဲ့အခြေအနေမျိုးမရှိတဲ့အတွက်လည်းမဲပေးမဲ့သူတွေနိုင်တဲ့အခြေဆောင်ဆိုင်ခဲ့ရတယ်လို့မဲပေးရမယ့်အချိန်ကိုလည်းညဘက်ထိတိုးပေးခဲ့ရပါတယ်။မဲဆန္ဒရှင်တော်တော်များကတော့လက်လျှော့ပြီးမဲမပေးတော့ပဲအိမ်ပြန်ခဲ့ကြတာပါ။ဟောင်ကောင်ကျွန်းမှာဆူရဆက်ချင်ဆန္ဒပြပွဲတွေစတင်ပေါ်ပေါက်ခဲ့တာတစ်နှစ်ပြည့်တဲ့အထိမ်းအမှတ်ဖြစ်မင်းညားကလူပေါင်းထောင်နဲ့ချီပြီးတားမြစ်မိန်ကိုအန်တုဆန္ဒပြခဲ့ရမှာ53ရက်ကိုဖမ်းဆီးလိုက်တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဟောင်ကောင်မြို့လယ်ကချတာဂါရန်မှာမွန်လွယ်ပိုင်းကစစူရိခဲ့ကြတဲ့ဆန္ဒပြသူတွေဟာဟောင်ကောင်ကျွန်းလွတ်လပ်ရေးမြဖို့စည်းစာရမ်းတွေကန်ဆောင်ခဲ့ကြတယ်လို့ကြွေးကြော်သံတွေကိုလည်းအဝေးခဲ့ကြပါတယ်။နောက်ပိုင်းမှာတော့ဆန္ဒပြသူတွေလမ်းပေါ်ထွက်လာပြီးဗန်နိုင်းလုပ်ငန်းတွေရှိရာအရက်ကအလုဆင်းလာသူတွေကြားထဲမှာဆက်လက်ဆန္ဒပြခဲ့တာပါ။ညပိုင်းမှာတော့လုံနေရဲတွေကဆန္ဒပြသူတွေကိုနှစ်ချိန်သုံးချိန်လောက်နှိမ်နှင်းမှုကြိုးစားခဲ့တယ်လို့ရဲတွေကိုအဝေးဆဲဆိုသူတွေကိုလည်းမျက်ရည်ယိုဓာတ်ရုပ်စီးတွေနဲ့ပတ်ဖြန်းပြီးလူစုခွဲဖို့ကြိုးစားခဲ့ကြပါတယ်ခင်ဗျာ။
တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 9885တို့အပြင် စနေတင်းငွေမှာ Highland Meter 190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျမကတော့နားလာပါထိတ်တန့်ရောက်တဲ့တွေကိုဆက်ပြီးတော့တင်ပြသွားမှာပါ။ကိုရိုနာဗိုင်းရပ်စ်ဟာအအောင်စီယာကောင်းတဲ့နှုံတဲ့ကဘာတပံကူးစက်ပြန့်နှံ့နေတယ်လို့အမေရိကန်ထိတ်တန့်ကျန်းမာရေးပညာရှင်ဒေါက်တာအန်တိုနီဖောက်ချီကပြောလိုက်ပါတယ်။ဥရောပနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုမှာကန့်သက်သားမြစ်ချက်တွေဖြေလျှော့ပေးလာပေမဲ့ကာယောဂါအဆုံးမသတ်သေးဘူးဆိုတာကိုဒေါက်တာဖောက်ချီကဇီဝနည်းပညာဆိုင်ရာအလုံးမှုဆောင်အဖွဲ့ကိုအင်္ဂါနေ့ကသတိပေးပြောဆိုခဲ့ကြောင်း The New York Times သတင်းစာကြီးကဖော်ပြပါရယ်။ပိုကူးဆက်မှုကြောင့်ဖြစ်တဲ့ယောဂါမျိုးဟာကာယောဂါအဆင်ရောက်ဖို့6လကနေတနည်းလောက်ကြာတတ်ပေမဲ့ကိုရိုနာဗိုင်းရပ်စ်ကတော့သလရာကြာတယ်လို့လည်းပြောပါရယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကူးစက်ယောဂပညာရှင်မာရီယာဗန်ကာရှော့ဖ်ကလည်းယောဂလက္ခဏာမပြဘဲပိုကူးစက်မှုပြန်နှံ့မှုဟာရှုပ်ထွေးတဲ့ကိစ္စဖြစ်တယ်လို့အဖြေမရှိသေးတဲ့မိခွန်းတွေလည်းအများကြီးရှိနေသေးတယ်လို့ပြောပါရယ်။ COVID-19 ယောဂလက္ခဏာရှိရှိမရှိရှိသူတို့အားလုံးပိုကူးစက်မှုတန်ရာတဲ့ရောက်နေပေမဲ့ဘလောက်အတိုင်းတာနဲ့ပိုကူးစက်ပြန်နှံ့စေသလဲဆိုတာရှင်းရှင်းလင်းလင်းမသိသေးဘူးလို့လည်း WHO အရေးပေါ်ဌာနအကြီးအကဲဒေါက်တာမိုက်ကယ်ရိုင်ယန်ကပြောဆိုခဲ့တာပါ။ဒီအချိန်မှာပဲဘရာဇီးနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးခံထားသူစီးရင်တွေဖော်ပြတဲ့အင်တာနက်ဆာမျက်နှာကိုအစိုးရကပြန်ပြီးတော့တင်ထားပါတယ်။တောက်ကြနေကဖြုတ်ချထားတဲ့အဲ့ဒီအင်တာနက်ဆာမျက်နှာကိုအမြင့်ဆုံးတရားရုံးရဲ့အမိန့်ကြောင့်အများပြည်သူကြည့်နေအောင်ပြန်ပြီးတော့တင်ထားတာပါ။ပိုကူးဆက်ခံရမှုကိန်းဂဏန်းတွေမတိရဘဲနဲ့ကာယောဂါကာကွယ်ထိန်းချုပ်ရေးကိုကျန်းမာရေးတာဝန်ရှိသူတွေကြီးကြပ်ဖို့မဖြစ်နိုင်ဘူးလို့လည်းတရားသူကြီးတဦးကပြောပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးခံရသူဆက်တိုးလာနေပြီးတော့မနေ့တရက်ထဲသက်တောင်းနေပါရှိပါတယ်။အိန္ဒိယပြည်နယ်အတော်များများမှာနှစ်လနီးပါးချမှတ်ထားတဲ့ကန့်သတ်မှုတွေဖြေလျှော့ပေးပြီးတော့စီးပွားရေးလုပ်ငန်းတချို့နဲ့ဘာသာရေးအစအုံတွေကိုပြန်ဖွင့်ပေးလိုက်ချိန်မှာပဲပိုကူးဆက်မှုတွေအခုလိုမြင့်တက်လာတာပါ။ပြည်ရင်းလေကြောင်းလိုင်းနဲ့မြေထားလိုင်းတချို့ကိုပြန်ပြေးဆွနေသလိုဈေးဆိုင်တွေပြန်ဖွင့်ခွင့်ပြုထားပေမဲ့မြေအောက်ရထားလိုင်းတွေဟိုတယ်တွေကျောင်းတွေကိုတော့တနင်္ဂနွေလုံးမှာဆက်ပြီးတော့ပိတ်ထားပါတယ်။တခါတောင်ကိုရီးယားမှာလည်းလူ90ပိုကူးခံရတာကိုစစ်ဆေးတွေ့ရှိခဲ့တာကြောင့်နှက်ကတ်တွေကာရာအိုကေတွေနဲ့အားကစားရုံလာသူအလုံးကိုလိုအပ်ရင်ခြေရာကောက်နှံအောင်နာမည်ဆင်းယူထားဖို့အစိုးရကအမိန့်ထုတ်ပြန်လိုက်ပါတယ်။ကာယောဂါဒဏ်လူလဲခံထားတဲ့တောင်ကိုရီးယားမှာအခြေအနေတိုးတက်လာတဲ့အတွက်ကန့်သတ်မှုတွေဖြေလျှော့ပေးလိုက်တဲ့မေလအနောက်ပိုင်းကစပြီးတော့နေ့စဉ်ပိုကူးခံရသူ30ကနေ50အထိပြန်တွေ့လာတာပါ။အင်ဒိုနီးရှားနိုင်ငံမှာလည်းကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကို3လနေပါချမှတ်ခဲ့တာကြောင့်ပိုကူးဆက်မှုကျဆင်းလာတဲ့အတွက်စီးပွားရေးလုပ်ငန်းအလုံးနေပါဒီကနေ့ပြန်ဖွင့်ပါတယ်။ပြည်တွင်းခရီးထွက်ခွင့်ရှိပေမဲ့လည်းနှက်ကလပ်တွေကာရာအိုကေနဲ့ပန်းချံတွေကိုတော့ပိတ်ထားပါသေးတယ်။တရုတ်နိုင်ငံမှာတော့ပြည်ပကပြန်လာတဲ့သူတွေက၃ဦးမှာယောဂါပိုကူးစက်တာကိုထပ်တွေ့ရပါတယ်။ပိုထုနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူမရှိသလိုဆေးကုသပေးနေတဲ့လူ55ဦးနဲ့ယောဂါလက္ခဏာမပြတဲ့ကျန်159ဦးကိုလည်းသီချခွဲစောင့်ကြည့်နေတာပါ။တရုတ်အစိုးရရဲ့ထုတ်ပြန်ချက်အရပိုကူးခံသူ8000ကျော်မှာသေဆုံးသူက4600ကျော်ရှိတာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ဒီကနေ့မနက်၈နာရီအစိုးရထုတ်ပြန်ချက်အရကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်ခံရသူအဖြစ်ဓာတ်ခွဲအတည်ပြုသူမရှိပါဘူး။ဓာတ်ခွဲနမူနာစုစုပေါင်း2054ခုကိုဓာတ်ခွဲစစ်ဆေးတာမှာပိုကိုခံရသူမတွေ့ကြောင်းအကစားနယ်ကျန်းမာရေးဝန်ကြီးဌာနရဲ့ဇွန်လ10ရက်မနက်၈နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမျိုးသားကျန်းမာရေးဓာတ်ခွဲဆိုင်ရာဌာနကဓာတ်ခွဲနမူနာ1186ခု၊ဆေးသုတေသနဦးစီးဌာနကဓာတ်ခွဲနမူနာ206ခု၊မန္တလေးပြည်သူ့ကျန်းမာရေးဓာတ်ခွဲဆိုင်ရာဌာနကဓာတ်ခွဲနမူနာ188ခု၊မော်လမြိုင်ပြည်သူ့ကျန်းမာရေးဓာတ်ခွဲဆိုင်ရာဌာနကဓာတ်ခွဲနမူနာ261ခုနဲ့ရန်ကုန်တပ်မတော်စေယုံကြီးအမတ်တေကဓာတ်ခွဲနမူနာ213ခုကိုဇွန်လ9ရက်နေ့မှာဓာတ်ခွဲစစ်ဆေးခဲ့တာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အစိုးရရဲ့တရားဝင်ကိန်းဂဏန်းတွေအရမြန်မာနိုင်ငံမှာဒီကနေ့မနက်ရှင်းနိုင်အထိ COVID-19 တက်ခွဲအတည်ပြုလူနာ246ဦးရှိပြီးတော့ပိုကူးခံရပြီးတဲ့နောက်ပြန်လည်သက်သာလာတဲ့လူနာက159ဦးနဲ့သေဆုံးသူက6ဦးရှိပါတယ်ဒေါ်လာဘီလီယံကြီးတမိုးရှိတဲ့ဖကန်ကျောက်စိန်တူပွဲလုပ်ငန်းတွေမှာဆက်ရနှရကြီးတွေအဓိကပံ့ပိုးပေးနေတဲ့ Caterpillar, Komatsu နဲ့ Volvo AV Company တွေအနေနဲ့ကျောက်စိန်မော်ကအလုပ်သမားတွေအနိုင်ကျင့်ခံရတဲ့ကိစ္စကိုလစ်လျူရှုထားကြတယ်လို့ဆွီဒင်နိုင်ငံအခြေစိုက်စောင့်ကြည့်လေ့လာတဲ့အဖွဲ့တစ်ခုကဒီကနေ့ပြောလိုက်ပါတယ်ဖကန်ကျောက်စိန်မြေကနေကမ္ဘာကျောက်စိန်90ရာခိုင်နှုန်းကိုတူဖို့ထုတ်လုပ်နေတာပါ။စီကန်တင်ချက်မှုအားနေတဲ့ကျောက်စိန်တူဖို့ရေးလုပ်ငန်းကဝင်ရောက်တချို့ကိုလည်းတိုင်းနာလက်နဲ့ကင်တွေနဲ့အစိုးရစစ်တပ်ကြားတိုက်ပွဲတွေအတွက်အသုံးပြုနေတယ်လို့မြေယာပျက်စီးမှုရေတုညဉ့်ညမ်းမှုလိုသဘာဝပတ်ဝန်းကျင်ကိုလည်းထိခိုက်နေတဲ့အပြင်မြေစာပုံပြူကျလို့နေ့စဉ်လူပေါင်း100နှစ်ချီအသက်ဆုံးရှုံးနေရတယ်လို့လည်း Switch Watch ရဲ့အစီအခံစာမှာဖော်ပြထားပါတယ်။ဒီကိစ္စအလုံးအရေးကြီးနေပေမဲ့လည်းအဲ့ဒီမြေသူဆက်ကုမ္ပဏီကြီးတွေဘက်ကရေငုံနှုတ်ပိတ်နေကြတယ်လို့လည်းအစိုးရခန်းစားကထောက်ပြထားပါတယ်။2018ခုနှစ် Switch Watch ရဲ့ကနဦးအစိုးရခန်းစားထွက်လာပြီးတဲ့နောက်လူအခွင့်အရေးအကြံပေးတွေနဲ့တိုင်ပင်ခဲ့တဲ့ Volvo ကုမ္ပဏီကတော့သူတို့ဆက်ပစ္စည်းတွေဟာလူအခွင့်အရေးချိုးဖောက်မှုနဲ့တရားမပတ်သက်တဲ့အတွက်တာဝန်မရှိဘူးလို့ပြောဆိုထားပါတယ်။ ရအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းပေးဖို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားပါတော့မယ်
။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မဆူမြမော်ပါရှင်။အမေရိကန်မှာရဲဖမ်းဆီးခံထားရစဉ်မှာဒီလူမဲ George Floyd တေဆုံးသွားခဲ့တဲ့အပေါ်မှာမချေနှက်တဲ့ဆန္ဒပြပွဲနောက်ဆုံးဖြစ်နေတဲ့အခြေအနေကြရဲရိုက်ခိုက်မှုတွေအကြောင်းကိုတော့ VOA မြန်မာပိုင်း Editor ဦးကျော်စန္တာနဲ့အခုမေးမြန်းမှာဖြစ်ပါရဲ့ရှင်။ဦးကျော်စန္တာခုလိုင်းပေါ်မှာရှိနေပါပြီနော်
။ဟုတ်ကဲ့ရှိနေပါပြီမဆုမြ
။ဟုတ်ကဲ့ပါရှင်။အဲ့တော့ဒီ George Floyd ရဲ့အတူပါကတော့အင်္ဂါနေ့တုန်းကပြီးသွားပြီဆိုတော့ဒီအင်္ဂါနေ့ညပိုင်းမှာတော့ဒီအမေရိကန်ထဲမှာဆန္ဒပြပွဲတွေတော်တော်လေးငြိမ်သွားပြီထင်တယ်နော်ဦးကျော်စန္တာ။
ဟုတ်ပါတယ်ညီသက်ပြေလျော့စားပြုလို့ပြောမှာဖြစ်ပါတယ်တင်ပြလို့ဆင်းမှာလူမျိုးရေးတင်းတင်းကြပ်ကြပ်ချထားခဲ့တဲ့ဒီတန်စကချန်စီယူတွေဆိုလဲဒီနေ့ပဲပြန်ရုပ်သိမ်းတော့မယ်ဆိုတဲ့သတင်းတွေထွက်နေပါတယ်တကယ်တော့အဲ့ဒီနေရာဟာ George Floyd ရဲ့အထိတ်မှတ်နေရာတစ်ခုလို့ကိုဖြစ်နေပါပြီဓာတ်ပုံတွေရုပ်ပုံတွေပကြီးကားတွေပိုစတာတွေနဲ့အခုအဲ့ဒါကိုသူတို့ရုပ်သိမ်းမယ်လို့ပြောနေရဆိုတော့အခြေအနေကတော့ပုံမှန်အခြေအနေပုံမှန်ဆိုရင် COVID-19 ကာလတော့ဆင်းမှာပါလေလို့ပုံမှန်အခြေအနေကိုတဖြည်းဖြည်းရရှိသွားရမယ်လို့ယူဆရပါတယ်။
အဲ့တော့နောက်ဒီ George Floyd တေဆုံးမှုကြောင့်ဟုတ်လို့ဖြစ်လာတဲ့ဒီလှုပ်ရှားမှုကြရက်ပေါ့လေအဲ့ဒီကြရက်ကလည်းအခု American ဒီနိုင်ငံရေးလောကကိုတော်တော်လေးကြရက်ရိုက်နေပါတယ်။ဥပမာတစ်ခုဆိုလို့ရှိရင်အခုဒီလာမယ့် American သမ္မတရွေးကောက်ပွဲမှာ Democratic Party ဘက်ကနေပြီးတော့ဝင်အရွေးခံမဲ့ Joe Biden ပေါ့သူ့တော်မှဒီသူနဲ့အတူဒုသမ္မတလောက်ဝင်ရွေးမဲ့ Running Mate ကိုအလူမဲတွေကအမျိုးသမီးတွေကနေရွေးပါဆိုပြီးတော့မှတိုက်တွန်းမှုတွေလည်းရှိနေပါတယ်ဒါဥပမာတစ်ခုပါဆိုတော့ဥကျော်စန္တာရောအဲ့ဒါကိုဘယ်လိုမြင်ပါလဲရှင
်အစရာလည်းပဲဂျိုးဘိုက်ဒန်နဲ့အတူလက်တွဲပြီးတော့ဒုတိယသမ္မတလောင်းအဖြစ်ရွေးခံမဲ့လူတွေမှာလူမဲအမျိုးသမီးတွေပါသင့်တယ်ဆိုတာလည်းတွေးခဲ့ရပါတယ်ဒီကိစ္စမဖြစ်ခင်ကဥပမာအဖြစ်ဆိုရင်ကမ်လာဟဲရစ်ဆင်နေတာကယ်လီဖိုးနီးယားကသူတို့နောက်ပြီးတော့ခါသမ္မတကတော့ဟောင်းမစ်ရှယ်အိုဘားမားဆိုရင်လည်းလူတွေကတော်လေးကြိပ်ပိတ်ကြပါတယ်အခုဆိုတော့ဒီအတန်ကပူပြီးကြဲကြဲလောင်ထွက်လာပါတယ်မြတ်သောအချင်းအခုကတော့ကင်မလာဟဲရစ်ကဒုသမ္မတလောင်ဖြစ်နေသူတွဲပါဝင်ရှင်ပြန်လေမလားဆိုပြီးတော့လူတွေတော်လေးပြောလာကြတာတွေ့ရပါတယ်ခင်ဗျာဒါကတော့လာမယ့်ရွေးကောက်ပွဲအတွက်ဒါသမ္မတလောင်ဒုသမ္မတလောင်ဖြစ်ရွေးခံမဲ့ကိစ္စတွေပေါ့လေအချိန်ထဲမှာပဲကွန်ဂရက်စ်ပါလည်းပဲရဲဥပဒေပြုပြင်နေပတ်သက်ပြီးတော့ဒီမိုကရက်ကတင်သွင်းတာရှိရဲခါရီပူဘလစ်ကန်ကလည်းသူတို့အပြိုင်လှုပ်လာမယ်ဆိုပြီးတော့တင်သွင်းတာတွေ့ရပါတယ်ဂျက်တူပြင်းရေးကိစ္စနဲ့ပတ်သက်ပြီးတော့နှစ်ဖက်အပြိုင်ဆိုင်ကြိုးပမ်းနေကြတယ်ဆိုတာကတော့နာမည်သာအဆုံးနှုံးသာကွဲပြီးမဲ့အဓိပ္ပာယ်ကတော့သဘောရလို့ဆွေးမှာဖြစ်ပါတယ်ထူးခြားမှုတစ်ခုကတော့သမ္မတဒေါ်နယ်ထရမ့်ရဲ့ Twitter မှာရေးသားချက်ဖြစ်ပါတယ်နယူးယောက်ဘက်ဖလိုမှာအသက်55နှစ်ရှိတဲ့လူကြီးချက်ကိုဂျဲကတွန်းလိုက်တဲ့အခါမှာလဲသွားပြီးခေါင်းမှာဆွေးရထွက်နေတဲ့ footage ဟာတဲ့ဒီတော့ scan လုပ်တာရဲ conspiracy ဒါဖြစ်တယ်ဟဲ့ရဲတွန်းလိုက်တာကသာသာလေးရဲလဲပြီးတော့ဆက်မပြသွားတာကအချိန်ပြင်းနေဆိုတော့တမင်လုတ်ပြီးတော့တာနာမည်ဖြစ်တာသာဖြစ်တယ်ဆိုပြီးတော့ Donald Trump ကအဲ့ဒါကိုခုခံပြီးရေးပါခင်ဗျာဆိုတော့အဲ့ဒီ Twitter မှာရေးသားခြင်းနဲ့ပတ်သက်ပြီးတော့သတင်းသမားတွေကတော်လေးစိတ်ဝင်စားနေဒီလိုလဲလောင်ကြုံပြီးပြောကြတယ်ပေါ့လေအဲ့ဒီကိစ္စကို Donald Trump ရဲ့ Rear Back Republican အမတ်တွေကိုမေးဖို့ကြိုးစားတာပဲနောက်ဆယ်လောက်တောင်ရှိရဲဘယ်သူမှဒါရုမဖြစ်ဘဲနဲ့ Senator Midromi တယောက်ကတော့ထူးကြတယ်ပေါ့လေသူကတော့ဆန္ဒပြဖို့လည်းကိုယ်တိုင်တော်ခဲ့တာဖြစ်တယ်အခု Donald Trump ရဲ့ Twitter မှာရေးသားခြင်းနဲ့ပတ်သက်ပြီးတော့လည်းအဲ့ဒီပုံကြီးကသူတော်တော်ကိုထိလန့်သွားတယ်ဘယ်သူကဘာပဲပြောနေပြောနေသူတို့ပြောနေရဲ့ကိစ္စတော့ငါအထွေထူး view site နေမှာမဟုတ်ဘူးငါရဲ့အမြင်ကတော့ဒီဟာကြီးကတော့ internet challenge ကြီးအကောင့်တွေဖြစ်ရပဲလို့ယူဆတယ်ဆိုပြီးတော့သူကစဉ်းနောက်တည်းမိကုန်းကိုတုံ့ပြန်ပြောတော့ပါခင်ဗျာ
အခုလိုမျိုးပေါ့နော်ဦးကျော်စန္ဒာခုနကပြောသားသလိုပဲဒီ American နိုင်ငံရေးပေါ်ခရက်ရိုက်ခတ်မှုအပါအဝင်ဒီ George Floyd တွေဆုံးသွားမှုကြောင့်ဖြစ်လာတာကဒီရဲတွေကအလွန်အကျွံအင်အားသုံးတာတွေနောက်ဒီအသားအရောင်ခွဲခြားမှုလူမျိုးရေးခွဲခြားမှုပြဿနာတွေကဒီကနေ့အထိရှိနေသေးတယ်ဆိုတော့မိမောင်းထိုးပြတဲ့လှုပ်ရှားမှုတွေဖြစ်နေပါတယ်ဆိုတော့ဒီလှုပ်ရှားမှုအချိန်ကလည်း American တွေမကပါဘူးတကဘာလုံးမှာပြတ်နေတာပါအဲ့တော့အဲ့ဒီလှုပ်ရှားမှုတွေအချိန်ကရောလွယ်လွယ်နဲ့ငြိမ်သွားမယ်လို့ဦးကျော်စန္ဒာထင်ပါလားရှင့်
ဒီနေပြည်တော်ချင်းရဲ့ ground situation ကတော့တဖြည်းဖြည်းရင်သက်သွားမဲ့သဘောရှိပါတယ်။ဒါပေမဲ့လည်းဒီ social movie ရဲ့ယူမှန်းချက်ကတော့ဂျဲရဲ့အကင်ပဲတစ်ခုနဲ့ပြီးသွားမှာမဟုတ်ပါဘူး။တကယ်တမ်းလူပြူလူမဲလူဒန်းစားကွာဟမ်ဒါစီးပွားရေးမညီမျှဘူးစသဖြင့်ပေါ့လေလူမှုရေးမှာတဟဇာတာမဖြစ်နိုင်ဘူးစသဖြင့်ပြဿနာတွေကအများကြီးရှိနေရပါဆိုဒီကိစ္စတွေကဆက်လက်ပြီးတော့တငွေငွေနဲ့သွားမယ်ရေရှည်တိုက်ယူလုပ်ယူရမယ်ကိစ္စလည်းဖြစ်တယ်လို့ထင်ပါတယ်စီးပွားရေးမြင်မြမှုလူသားသားမြင်မြမှုတွေကိုကြတော့ပို့ပြီးတော့ခက်ခဲလိမ့်မယ်လို့ယူဆပါတယ်မဆုမြ
VOA မြန်မာပိုင်း Editor ဦးကျော်စန္တာဖြစ်ပါတယ်ရှင်ကျွန်မဆုမြပါမှာ
တက်မတော်ကိုဝေဖန်တန်ကြားထိုးခဲ့တဲ့ဒေါင်းတို့မျိုးဆက်တန်ကြားအဖွဲ့ကိုနောက်ထပ်ထောင်တစ်နှစ်ချမှတ်လိုက်တာနဲ့ပတ်သက်လို့အခုလိုလွတ်လပ်စွာပြောဆိုခွင့်ကိုချိပါနေတာကိုအစိုးရအနေနဲ့တစုံတရာဖြည့်ရှင်းပေးတဲ့ဆိုတဲ့ရှင်းနေတွေနဲ့တက်ကြွလှုပ်ရှားသူတွေရဲ့အမြင်ကိုပြောပြချင်ပါတယ်။ကျွန်မအင်တနာထုံးပါတမရော်ကတရလိုလုတ်ပြီးတရားစွဲဆိုထားတဲ့ဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ကအဖွဲ့ဝင်၃ယောက်ကိုဒီကနေ့ဇွန်လ10ရက်နေ့မှာဖြာပုံခရိုင်တရားရုံးကပုံမှန်905ကာကြီးနဲ့ထောင်ဒဏ်တစ်နှစ်အမိန့်ချမှတ်လိုက်ပါတယ်။2019ခုနှစ်တချံကာလတန်ချက်ထိုးဖြိုဖြီးတဲ့အထက်မှာတမရော်ကိုဝေဖန်တာတွေပါတဲ့အတွက်နိုင်ငံတော်အကြီးအကျယ်ပြည်စီမှုပုံမှန်905ကာကြီးနဲ့စက်သွယ်ရေးဥပဒေပုံမှန်66ကဟာကြီးတို့နဲ့ရန်ကုန်တိုင်းကမြို့နယ်၄ခုနဲ့အေရဝတီတိုင်းကမြို့နယ်၄ခုတို့မှာအမှုဖွင့်တရားစွဲဆိုထားတာပါ။ဒီလိုပြုလုပ်မှုတစ်ခုတည်းအတွက်တရားရုံးရှေ့ရုံးမှာတရားစွဲဆိုတဲ့ကိစ္စကဥပဒေကြောင့်အရာမဖြစ်သင့်ဘူးလို့ဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ရဲ့အမှုမှာလိုက်ပါဆောင်ရွက်ခဲ့ဘူးတဲ့တရားလွှတ်တော်ရှင်နေဒေါ်ဆန်းဆန်းမြင့်ကပြောပါရယ
်။မြန်မာမျိုးနယ်မှာရှင်မတို့အပြီးသားအမိန့်မချခင်တုန်းကတည်းကပေါ့နော်။အဲရှင်မတို့စစ်နေတဲ့ကာလမှာတည်းကဒီလိုစွဲဖို့မသင့်ပါဘူးပေါ့။သဘောတရားအရာပြောလို့မဟုတ်ဥပဒေအရာကိုစွဲလို့မရတာ။အဲ့ဒီမှာတင်တဲ့တက်တေကံအထောက်ထားတွေဒီအမျိုးအစားတမျိုးတည်းပဲတမျိုးတည်းဟိုပဲအဲ905ကကြီးနဲ့66ကကြီးအဲမယောင်းကောဆွဲတဲ့အမှုနှစ်မှုမှလည်းပဲတင်တဲ့တက်တေကံအထောက်ထားတွေဒီတမျိုးတည်းပဲအဲ့တော့ဒီဥစ္စာတော့ရင်လုံးဝတရားမျှတမှုလုံးဝမရှိပါဘူးဥပဒေနဲ့လည်းလုံးဝမညီညွတ်ပါဘူးလို့စက်မတော်ကတရားဆွဲဆိုတော့အမှုမှန်နဲ့မြတ်ပြီးဒါဥတွေချင်းချင်းနဲ့မှပြန်မလို့ဘက်ကိုဒီဘက်ကိုလှစ်ပေးတယ်ပေါ်တော့ဥပဒေကိုကိုးကားပြီးတော့မှဆုံးဖြတ်တယ်ဆိုတာမရှိဘူးအဲ့ဒါကတော့ရင်ဥပဒေနဲ့လည်းမညှို့ဘူးမူလာတဲ့ကနောက်တော့လူခွေလည်းလုံးဝချိုးပေါက်ခံနေရတာလူခွေချိုးပေါက်ခံနေရတာလည်းဖြစ်ပါရဲ့နဲ့ဥပဒေနဲ့လည်းလုံးဝကိုမညှို့ညွတ်ပါရဲ့နဲ့ဒေါင်းလူမျိုးဆက်တန်ကြအဖွဲ့ကိုကယ်မဲ့လို့မရှိဘူး
အမှုတစ်ခုအပေါ်မှာတရားရုံးအများကြီးကပြစ်ဒဏ်တွေထက်ဆင့်ချမှတ်နေတာကမတရားမှုတစ်ခုကိုထက်ဆင့်လှုပ်ဆောင်နေတာဖြစ်တယ်လို့လူအခွင့်အရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အတန်းအဖွဲ့ကမောင်ဆောင်ခါကတုံ့သက်ပါတယ်ဒီကိစ္စတွေကိုလက်ရှိအစိုးရအနေနဲ့ကြားဝင်ဖြေရှင်းသင့်တယ်လို့မောင်ဆောင်ခါကဆိုပါတယ
်ပြည်လို့မှုတစ်ခုရဲ့မှာလေဒီတရားရုံးဘုံခုနှစ်ရုံးလောက်မှာတရားစွဲထားတဲ့ကိစ္စကတော့မမြတ်တော့ဘူးအဲ့ဒီပုံမှာမှဒီခုနပြစ်ဒဏ်တွေကလည်းဒီရုံးကိုတစ်နှစ်တစ်နှစ်ခွဲပြီးအဲ့လိုကြီးထားတဲ့အခါမှာသူတို့ကထောင်ထဲမှာထောင်ထဲမှာအနည်းဆုံး10နှစ်တက်မနေပေါ့နော်အဲ့လိုထောင်ထဲမှာနေရနိုင်တယ်။နေရတရားရုံးနေရလဲရန်ကုန်မှာရင်ထပြီးသားအမိတ်နေပြစ်ဒဏ်တွေကိုဟိုပြည်ရင်ကြောင်းလဲပြီးချရဲမှာမဟုတ်ဘူးလို့ကျွန်တော်တို့ထင်တယ်ပေါ့။အဲ့ဒါကြတော့သူတို့ရဲ့တည်လို့မှုတစ်ခုအတွက်ဒီလိုမျိုးတရားရုံးပိုင်းတရားရုံးအပေါင်းစုံမှာအမှုကြီးကြီးကျွန်တော်ဖွင့်ပြီးတော့အမိတ်နေပြစ်ဒဏ်တွေတက်တိုက်တက်ချနေခြင်းဟာဒါမတရားမှုပေါ်မှာနောက်ထပ်မတရားမှုဖြစ်နေလို့ပဲကျွန်တော်တို့ကမြင်ပါရတာ။အဲဒီကိစ္စကိုကျွန်တော်ညီငယ်ဟိုပြောချင်တာကတော့ဒီလက်ရှိဒီအစိုးရအနေနဲ့ဝင်ရောက်ကန်ကျက်ဖြစ်နေလို့ထင်တယ်။ဘာလို့လဲဆိုတော့ဒီအမှုကြီးတရားဆွဲဆိုတာတွေကစစ်တမတော်ကနေတိုက်ရိုက်တရားဆွဲဆိုတာဖြစ်တဲ့အခါကျတော့ဒီလိုမျိုးဒီတန်ကျက်မှုပေါ်မှာဒီတမတော်ကနေပြီးတော့ဒီလိုခင်းအားမှဖိနှိပ်ပြီးတော့တရားဆွဲဆိုတာတွေကိုအစိုးရဘက်ကနေဝင်ရောက်ဖြေရှင်းပေးတာညှိနှိုင်းဆောင်ရွက်ပေးတာမျိုးတွေလုပ်မယ်ဆိုရင်တော့ဒီဟာကပြီးတော့အကောင်းမွန်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဒီမိုကရေစီနည်းကြရွေးချယ်ခဲ့တဲ့လက်ရှိအစိုးရလက်ထက်မှာလွတ်လပ်စွာပြောဆိုခွင့်အပေါ်တရားစွဲဆိုမှုအများဆုံးအဖွဲ့အစည်းကအစိုးရအဖွဲ့ဖြစ်ပြီးတော့တက်မတော်ကတော့ဒုတိယအများဆုံးဖြစ်တယ်လို့အတန်းအဖွဲ့ကထုတ်ပြန်ထားပါတယ်လက်ရှိဒီကိုဗစ်ကာလမှာလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးအင်တာနက်တွေပိတ်တာဝက်ဘ်ဆိုက်တွေကိုကြည့်လို့မရအောင်လုပ်တာတွေအပြင်သတင်းမီဒီယာသမားတွေကိုအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့အရေးယူဆောင်ရွက်တာတွေထပ်တွေ့လာရတယ်လို့လူအခွင့်အရေးအဖွဲ့တွေကပြောပါတယ်။ COVID ကာလမှာလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့အရေးယူဆောင်ရွက်တာတွေကလျှော့မသွားဘဲဆက်ရှိနေတုန်းပဲဖြစ်ပေမဲ့ဆန္ဒပြပွဲတွေလုပ်လို့မရတာကြောင့်ဒါနဲ့ပတ်သက်ပြီးအရေးယူတာတွေတော့လျော့ကျလာတယ်လို့ဆိုပါတယ်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
မြန်မာလိုရေးနေကြတဲ့ blog တွေ online စာမျက်နှာတွေထဲမှာအများသိတဲ့နာတွေအများစိတ်ဝင်စားနိုင်မာတွေကို blogger တွေပြောသမျှဆိုတဲ့အစီအစဉ်မှထုတ်လွှင့်ပေးနေပါတယ်။တနင်္ဂနွေနေ့ညနေနဲ့အင်ကာနေ့မနေ့ထုတ်လွှင့်ချက်တိုင်းမှာနားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ online စာမျက်နှာပေါ်က blogger ဆိုတဲ့သီးသန့်စာမျက်နှာမှာလည်းထုတ်လွှင့်ခဲ့ပြီးတဲ့အစီအစဉ်တွေကိုပြန်ရှာနားထောင်နိုင်ပါတယ်။ blogger တွေပြောသမျှအစီအစဉ်အတွက်ဝေဖန်အကြံပေးချက်တွေကိုလည်းလက်ခံကြိုဆိုပါတယ်ရှင်။
ဒီနေ့ကုန်ပိုင်းမှာထွေထွေရေးကောက်ပွဲကျင်းပနိုင်ရေးအတွက်ကြိုတင်ပြင်ဆင်မှုတွေစတင်ဆောင်ရွက်တော့မယ်လို့မြန်မာနိုင်ငံပြည်အောင်စုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့ရက်ပိုင်းကပြောဆိုထားပါတယ်။ပြည်ပခါတွေဖြစ်နေတဲ့ရခိုင်ဒေသအပါအဝင်နေမြေမတီမငင်ဖြစ်နေတဲ့ဒေသတွေအတော်များများမှာကော်မရှင်ဘက်ကမဲစီးရင်တွေနဲ့ပတ်သက်လို့ပြင်ဆင်မှုတွေလုပ်ထားတဲ့အခြေအနေကိုတင်ပြပေးခြင်းပါတယ်။ကျမမင်ခါပါ။ဖွဲ့စည်းပုံပါပြဋ္ဌာန်းချက်အရတတိယအကြိမ်လွှတ်တော်တည်ထောင်အတွက် ပါတီစုံအထွေထွေရွေးကောက်ပွဲကို2020ပြည့်နှစ်နောက်ပိုင်းမှာကျင်းပရမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌပြောဆိုထားပါတယ်။ရွေးကောက်ပွဲလုပ်မယ့်ရက်အတိအကျကိုတော့ COVID-19 ရောဂါထိန်းချုပ်နိုင်မှုအခြေအနေပေါ်မှာမူတည်ပြီးသတ်မှတ်သွားမယ်လို့သူကပြောဆိုထားပါတယ်။ပြည်ပခါတွေကြီးထွားနေတဲ့ရခိုင်ဒေသမှာတော့ရွေးကောက်ပွဲအတွက်မေဆန္ဒနယ်မြေသတ်မှတ်တာမှာခုချိန်ထိပြင်ဆင်မှုပိုင်းကိုအသေးစိတ်အချောတက်နိုင်ဖို့ကလည်းခက်ခဲရှိနေတယ်လို့ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဒေါက်တင်လှိုင်က VOE ကိုပြောပါတယ
်။အင်းဒီအပြောင်းလဲရှိနေမရှိဘူးဆိုတာတွေကအကုန်လုံးဒါမေဆန္ဒနယ်တွေမေယုံတွေမှာအမဲလာဖို့အချိန်ကြီးအပင်လန်းနေပေါ့လေရမရဆိုတဲ့ပုံမှာအကုန်လုံးမူတည်တာ။ဆက်ကွေရေးတို့ဘာတို့ကနေပေါ့နော်ဒီထဲရေးတို့ကနေပြောမယ့်ဟာကိုစောင့်ရမှာပေါ့လေ။နော်အဆင်ပြေတဲ့နေရာမှာလှုပ်သွားဖို့ကတော့အလုံးအဆင်သင့်ပဲပြင်ဆင်ထားတာချက်ချိုးလူကြီးရော့နေသွားတဲ့နေရာတွေကနေမဲဆန္ဒနေရှော့လိုက်ရတဲ့ဟာတွေရှိတယ်ဆက်တိုးတာတွေလည်းရှိတယ်အပြောင်းလဲကတော့နေနေတော့ရှိတယ
်လာမယ့်2020အထွေထွေရေကောက်ပွဲအတွက်ပြည့်စုပြီးတဲ့အခြေခံမဲစင်းအရာဆိုရင်မဲပေးနိုင်တဲ့ဥယျာဟာ35တန်းကျော်ရှိတယ်လို့ကော်ရှင်ဘက်ကဆိုထားပါတယ်ဒီစင်းထဲမှာတော့ရွှေပြောင်းတာဝန်ထမ်းဆောင်နေရတဲ့တက်မတော်သားတွေနဲ့သူတို့မိသားစုဝင်တွေနောက်ပြီးအဝေးရောက်မဲဆန္ဒရှင်စီးရင်လည်းမပါဝင်သေးပါဘူး။မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့မကြာခဏထိတွေ့မှုရှိနေတဲ့ရှမ်းပြည်မြောက်ပိုင်းဘက်မှာတော့မဲပေးနိုင်တဲ့စီးရင်တွေကောက်ယူထားပြီးဖြစ်ပေမဲ့ရွှေပြောင်းလာတဲ့သူတွေရှိနေတာမို့ဒီဘောမှာအသေးစိတ်ထပ်မံဆောင်ရွက်နေတယ်လို့ရှမ်းပြည်မြောက်ပိုင်းရွေးကောက်ပွဲကော်မရှင်တွင်ရင်မူဦးနှင်းသက်ဦးကပြောပါရစေ။
ဟိုကြေးရအောင်သူတခုတခုလောက်ပဲရွှေ့တာပါပြောလို့ကျန်တဲ့အတိထူးခြားပြောင်းလဲမှုရှိတဲ့အတွက်နေပြီးတော့ဟိုတင်ကြိုက်ခွဲနှားနေတော့ဟိုမျက်စနာနဲ့ခြေညာတဲ့အချိန်မှာတော့ထွက်လာပါလေဟိုမျက်စနာရှင်နေရတော့အရင်တက်တိုးတဲ့လူမျိုးမျိုးနဲ့လိုက်ကလူကြီးအကြမ်းကြီးနေတိုးတယ်မူဆယ်တို့ပါဆိုအခုဟို upload နေပုံများလာတော့နောက်နောက်ကန်ဒီတာအောင်ပေါ့ဟုတ်ကဲ့
ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကရွေးကောက်ပွဲကျင်းပရက်ကိုရွေးကောက်ပွဲမလုပ်ခင်လေးလအလိုမှာကြိုတင်ကြီးညာခဲ့ပါတယ်ကျန်ခဲ့တဲ့2010ရွေးကောက်ပွဲတုန်းကတော့3လနီးပါးကြိုတင်ကြေညာထားခဲ့ပါတယ်။လာမယ့်2020ရွေးကောက်ပွဲကာလမဲစင်းစစ်ဆေးမှုတွေလွယ်ကူစေဖို့မိသားစုလိုက်ထုတ်ပြန်တဲ့စည်ရင်းပုံစံနဲ့ထုတ်ပြန်သွားဖို့ရှိတယ်လို့ကော်မရှင်ကပြောဆိုထားပါတယ်။ဒါကမဲစင်းမှားယွင်းစေတာနည်းစီတယ်လို့လည်းကော်မရှင်ကဆိုပါတယ်။ကြိုတင်မဲပေးလို့တဲ့သူတွေအဝေးရောက်မဲဆန္ဒရှင်တွေရဲ့စည်ရင်းတွေနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတိတိကျကျပြောဆိုထားတာတော့မရှိသေးပါဘူး။စစ်ဘေးရှောင်စခန်းတွေကနေကြေးရွာတွေနေရာပြန်ချပေးဖို့စီစဉ်နေတဲ့ကချင်ပြည်နယ်အတွင်းမှာတော့မဲပေးနိုင်သူဥယျာဟာတိုးပွားလာတယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အတွင်းရင်းမှုကပြောပါတယ
်။လက်ရှိအခြေအနေအရဆိုရင်တော့ဒါကျွန်တော်တို့ကတိုးတက်တဲ့လားလားရှိတယ်။2015ခုနှစ်ကရေအတွက်တချို့ရက်ွက်ကြေးရွာဥစုတွေအနေနဲ့တည်ငြိမ်အေးချမ်းလာပြီးပြန်နေထိုင်လာတဲ့အတွက်ကျွန်တော်တို့ဒါလူကြီးအစင်းကောက်တယ်မဲစင်းပြည့်တယ်ဆိုသူပြည့်စုတယ်ဆိုတဲ့ဥစ္စာလေးတွေကျွန်တော်တို့လုပ်ထားတာရှိတယ်။အရင်နဲ့ဆိုင်တော့တသိန်းခွဲနှစ်သိန်းမဝင်ရင်တော့တက်လာတဲ့နေရာရှိပါ။မလုံနိုင်တဲ့နေရာညော့သွားတဲ့နေရာရှိတာပေါ့ဗျာ။ဒီပြည်နယ်လွတ်တော်ပေါ့လေနော်။ပြည်လွတ်တော်အချို့မဲဆန္ဒနယ်လေးတွေမှာကကျွန်တော်တို့ဒါအငင်းငယ်ပြောင်းလဲရှိတယ်။အများစုကတော့ကျွန်တော်တို့ပြောင်းလဲမှုရှိပါဘူးဗျာ
။လာမယ့်ရွေးကောက်ပွဲမှာမဲလက်မှတ်တွေကိုအဖြူရောင်အနေနဲ့သတ်မှတ်သုံးစွဲသွားဖို့ကော်မရှင်ဘက်ကရာထားတယ်လို့ပြောဆိုထားပါတယ်။ရွေးကောက်ပွဲအတွက်ကုန်ကြစည်ကိုတော့7,50,000,000လောက်သုံးဖို့ရာထားတယ်လို့ကော်မရှင်ကပြောဆိုထားပါတယ်ရှင်။ကျမမိခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။စစ်တွေမျိုးအတွင်းကကမ်ဘောဇာပိုင်ခွင့်နှစ်ကိုဒီကနေ့ညနေပိုင်းကဓမြလာတိုက်သူ၄ဦးထဲကတဦးကိုဖမ်းဆီးထားတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်တော်တန်းနိုင်ပါ။ရခိုင်ပြည်နယ်စစ်တွေမျိုးအတွင်းကကမ်ဘောဇာပိုင်ခွင့်နှစ်ကိုဒီကနေ့ညနေ၄နာရီကျော်လောက်က hijack ကမျိုးစားမော်တော်ယာဉ်တစ်စီးနဲ့အမျိုးသား၄ဦးကလာရောက်ပြီးဓမြတိုက်ခိုက်တာကြောင့်ကြာသိန်း1,800ကျော်ပါသွားခဲ့ပါတယ်။လက်ရှိချိန်မှာတော့အဲ့ဒီထဲကတဦးကိုမော်တော်ယာဉ်နဲ့အတူဖမ်းဆီးထားပြီးကျန်တဲ့၃ယောက်ကတော့ငွေသား1,800နဲ့အတူထွက်ပြေးနေတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်
ငါးနာရီကျော်လောက်မှဆင်းနေတယ်ဟိုဖြစ်ချင်းကလေးနာရီခန်းလောက်လေးနာရီခန်းကမှဓမ္မောသဘာဝနဲ့အားကျွန်တော်ဒီလူလေးဝင်လာတယ်သူကဖန်ပိတ်တယ်ဖန်ပိတ်ချင်းဖြစ်တဲ့ကြောင့်လို့ဓာဝန်နောက်ပုံကလို့ပြောတယ်ဒီပြည့်ကသူဓာရီကိုအဆူနဲ့ဓာရီကိုဆင်းရောက်တဲ့အခါမှာဓာရီကဒီလိုဆင်းရောက်ပြီးညခိုင်တယ်ဒီပြည့်နေတဲ့အချိန်အဲမှာသူကပိန်ထောင်းစရာလောက်ဒီလာပါပါအဲဒီတတိယရတဲ့ကျွန်တော်တို့ဒီစစ်တွေလိုထဲမှာဒီမိတ်တော်ဝင်နေသူသေးလာတယ်ဝန်ဖန်ပြီးလည်းလုပ်တယ်ကားနဲ့တယောက်ပဲမိလာတယ်။တယောက်သူတို့မိတဲ့နေရာတော့ကျွန်တော်တို့စစ်တွေကြီးကဝိုင်းလို့ပြောတယ်။
ဒီမှာကျွန်တော်အရင်ကမြေကြီးအောင်မြေကြီးအဝိုင်းကိုပြောပါမယ်အဲ့ဒီကမ္ဘောဇာပိုင်ခွင့်နှစ်ဟာစစ်တွေမြို့မှာဈေးနီမှာတည်ရှိတာဖြစ်ပြီးလက်ရှိရှင်မှာတော့အဲ့ဒီဘန်ရှင်မှာလုံခြုံရေးတင်ကြတာပြီးထွက်ပြေးနေတဲ့၃ယောက်ကိုဖမ်းမိဖို့ဆောင်ရွက်နေတယ်လို့တောင်းတော်ဖက်ကပြောဆိုထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်တွေမြို့ပေါ်ကသက်ဆိုင်ရာအာဏာပိုင်တွေကိုဝေယောရေးက
ဗီယီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့ည9နာရီကနေ9နာရီခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်တရုတ်နိုင်ငံတွင်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသား140ဦးကိုရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာပြန်လည်လွှဲပြောင်းပေးတဲ့တဲ့တင်ဆက်ပေးမှာကျွန်တော်နိုင်ကွန်းအိမ်ပါတရုတ်နိုင်ငံရွှေလီမြို့စီကံကျင်းထောင်မှာလူဝင်မှုကြီးကြပ်ရေးဥပဒေနဲ့ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသား140ဦးကိုတရုတ်အာဏာပိုင်တွေကနေမနေ့ကမူဆယ်မြို့နယ်အာဏာပိုင်တွေသလွှဲပြောင်းပေးအပ်ခဲ့တာပါတရုတ်မြန်မာနိုင်ငံသဘောတူညီချက်အရပြန်လည်လွှဲပြောင်းပေးတဲ့သူ140ဦးမူဆယ်မြို့ COVID-19 ရောဂါကာကွယ်ထိန်းချုပ်ဟူသားရေးပို့ဆောင်စကော်မတီကနေစစ်ဆင်နေတယ်လို့မူဆယ်ခရိုင်ထွေထွေအုပ်ချုပ်ရေးမှူးရုံးရဲ့လက်ထောက်ညွှန်ကြားရေးမှူးအမမောင်တန်းက VOA ကိုပြောပါတယ
်ကျွန်တော်တို့နဲ့တရုတ်နဲ့နားမယ်မှုနှစ်ဖက်ညှိနှိုင်းထားတာရှိတယ်သူတို့ဘက်ကကြားရေးကောင်းမှကျွန်တော်တို့လက်ခံမယ်ဆိုပြီးတော့ဒါရောဂါဆက်ဖြစ်ကြတယ်ရတယ်ကျန်းမာရေးကောင်းတဲ့ထောက်ခံချက်အမှတ်ခံချက်ပါမှကျွန်တော်တို့ကပြန်လွှဲတာပေါ့ပြန်လွှဲစုစုပေါင်း140ကျော်နော်နေရလွှဲပြီးတော့တို့ဒီမှာရှိတဲ့ facility quality နေရပေါ့အဲ့ဒီမှာထားပါတယ်နေရလေးစာစစ်ပိုင်းကောက်ပြီးတော့မှာဒီနေ့တော့ပြန်လုပ်ဖို့မြို့နယ် COVID ဖွဲ့ရတော့လုပ်နေဗျာ
တရုတ်အာဏာပိုင်တွေကနေပြန်လည်လွှဲပြောင်းသူတွေထဲမှာအမျိုးသား89ဦးအမျိုးသမီး60ဦးပါဝင်ပြီးတရုတ်နိုင်ငံရွှေလီမြို့ရဲဌာနနိုင်ငံတကာဥပပေါင်းဆောင်ရွက်ဌာနကတာဝန်ရှိသူတွေကနေမူဆယ်မြို့လူဝင်မှုကြီးကြပ်ရေးဌာနတာဝန်ရှိသူတွေကိုလွှဲပြောင်းပေးခဲ့တာပါမူဆယ်မြို့ COVID-19 ရောဂါကာကွယ်ထိန်းချုပ်ဟူသားရေးပို့ဆောင်ရေးစက်ကော်ဒီကနေကျန်းမာရေးစီစစ်ပြီးတဲ့သူတို့ဒီမနေ့မှနေရပြန်လည်ပို့ဆောင်လိုက်ပြီလို့ကော်မတီဖွဲ့ဝင်ဦးတောင်ထွန်းကပြောပါတယ်
ဒီနိုင်ငံပြည်ပြောင်းခဲ့တဲ့140ကအခုဒီနေ့မနေ့ဖြတ်ပြီးနေတင်းကအလုံးတော့68ယောက်ပြန်ကြပြီဗျဒီနေ့လူကြီးကပြည်နယ်ပတွေကိုဘယ်မှာမှပြန်ခွင့်ရမယ်ဗျအလုံးဖြည့်ဖြစ်ပါတယ်ဗျကျန်းမာရေးဌာနနဲ့ဖြည့်ဖြစ်ပါတယ်ဗျဖြည့်ပြီလို့ရှိရင်တော့အလုံးပြန်လုပ်တယ်ဗျသူရဲ့ရဲဌာနကိုရောက်တဲ့အခါကျတော့ကွန်နက်ရှင်ပြန်ထားဖို့
ပြန်လည်လွှဲပြောင်းလာသူ140ဦးကတော့မြန်မာနိုင်ငံကချင်းပြည်နယ်၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊ရန်ကုန်တိုင်း၊မန္တလေးတိုင်း၊ဧရာဝတီတိုင်း၊ပဲခူးတိုင်းဒေသကြီးကသူတွေဖြစ်ကြတယ်COVID-19 ရောဂါကူးစက်မှုဖြစ်ပွားနေစေချင်နေကြောင်းတရုတ်နိုင်ငံအာဏာပိုင်တွေကနေနေဆက်အဝင်ထွက်ကြမ်းနေပြီးတရားမဝင်ဝင်ရောက်သူတွေကိုဖမ်းဆီးမှုတွေရှိနေတယ်လို့ချွေလီမြို့လူမှုကူညီရေးဖွဲ့အသာဝကံဦးစိန်တင့်ကပြောပါတယ်
။သူကအောင်းတီရှိရဲဆိုသူတို့ဝင်ရိုက်ထားတဲ့ဆိုရင်သူကမဖမ်းဘူး။အံကျော်ဝင်တဲ့လူတွေ၊မြမဟာကိုအထောက်ထားမဲ့လူတွေ၊ဒိတ်လုံးပိတ်ထားတယ်၊အဝင်မရှိဘဲနဲ့အထွက်ပြပြီးမှပြန်ဝင်ထားတဲ့လူတွေဖမ်းနေ။အဲ့ဒီလူတွေကဘာတွေကိုအကျက်တူ
လက်ရှိမှာတရုတ်နိုင်ငံနေထိုင်ခွင့်ရှိသူမှာပါနေထိုင်ခွင့်စာအုပ်ရက်ကျင်သူတွေလည်းပြန်လည်ထွက်ခွာခွေးပြုနေပြီးနေထိုင်ခွင့်မရှိတဲ့သူတွေတွေ့ရှိရင်တော့တရုတ်နိုင်ငံလက်ဝကဥပဒေအရဖမ်းဆီးရေးယူမှုတွေရှိနေပါတယ်တရုတ်နိုင်ငံယူနန်ဟူဘေးစတဲ့ပြည်နယ်ခုနှစ်ခုမှာဖမ်းဆီးထိန်းသိမ်းထားတဲ့မြန်မာနိုင်ငံသား300ကျော်လောက်ကိုပြီးခဲ့တဲ့မေလ6ရက်နဲ့9ရက်နေ့တွေမှာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နန်းတော်နယ်စပ်ကနေတဆင့်တရုတ်အာဏာပိုင်တွေကနေပြန်လွှဲပေးခဲ့ပါတယ်အခုနှစ်နိုင်ငံအစီအစဉ်နဲ့တရုတ်နယ်စပ်ဂိတ်တွေကလည်းတဆင့်ပြန်ပို့သူရေးသက်မြန်မာနိုင်ငံသား2000နီးပါးရှိနေပြီးအခုအချိန်ထိမြန်မာနိုင်ငံထဲကိုပြန်လည်ဝင်ရောက်လာတဲ့သူတွေရှိနေသေးပါကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့ခရိုင်ရဲတပ်ဖွဲ့မှုရုံးနဲ့ရင်းနှီးရဲတပ်ဖွဲ့ရုံးအနီးမှာဂျုံလ9ရက်နေ့ညကပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်ဒီတွင်ကိုကျွန်မမအေးတင်ဆက်ပေးပါမယ်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ရဲ့တဖက်ချမ်းကရင်ပြည်နယ်မြဝတီမြို့မှာဂျွန်လ9ရက်နေ့ညကပေါက်ကွဲမှုဖြစ်ပွားခဲ့တာကြောင့်ရပ်ထားတဲ့ရင်တချို့နဲ့လမ်းပေါ်မှာတောလာနေတဲ့စက်ကားတစ်စီးပေါက်ကွဲသားတချို့ထိမှန်ခဲ့ကြောင်းကရင်ပြည်နယ်မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ
်။မနေ့ကည8:50လောက်ပေါ့ကျန်းအဲ့မတိုင်မီလည်းမိုးရွာလည်းအချိန်လည်းမိုးရွာပြီးတော့ဆက်ရွာမိုးရွာနေအချိန်နဲ့ဒီနေ့ရုံးရှိမှသူတို့အရေးကြီးကိုထိန်းနေတာလည်းသုံးပိတ်ဆက်ကြတူနေတော့ပိတ်ကြတာလည်းပြီးရှိတယ်။အဲသုံးပိတ်ဆက်ကြအောက်ထည့်ရနေပောက်ကွဲမှုဖြစ်တာဟုတ်ခဲ့။အဲ့ရက်ရက်ခါတာမှဖမ်းထားတာပေါ်မှာသူတို့ရေးထားတော့ ဆိုပုံမှန်ရထားတဲ့ခါပေါ့၃မိန်းစိုက်ကြလည်းရထားတာမှာနောက်ဒီတိတ်ကက်တာပေါ့ဆိုတော့ကတ်လို့ခေါင်းအဲ့ဒါလည်းပြတ်ထားတာလဲတော့၃မိန်းစိုက်ကြရဲ့ဟိုစိုက်ကြမောင်းမအောင်ဖြစ်တဲ့နားပေါ့အဲ့လိုပါနဲ့ဥရောပေါက်ကွဲမှုဖြစ်တာပေါ့ဒီအဲ့ဒီအောက်တဲ့မှာဒီလက်လုံးမိုင်းတစ်ခုကွဲတာပေါ့မှာအဲ့လိုင်းရဲ့တစ်ဖက်ဆန်းသွားတဲ့ဒီစက်သားလေးကိုစံနာရီတော့မှန်တာကကားပေါ်မှာတော့ကျတော့တဘာပါလာတာပေါ့ဝက်ဘက်ချစ်ချစ်လုံးကစံနာရီတစ်ခုရှက်ဖြစ်သွားအောင
်ညဝရီမြို့မှာဂျုံလ9ရက်နေ့ညကပေါက်ကွဲမှုဖြစ်ပွားတဲ့နေရာဟာမြို့လေကောင်အချက်ချာကြတဲ့နေရာဖြစ်ပြီးအဲ့ဒီတက်ဝိုက်မှာအစိုးရဌာနဆိုင်ရာရုံးနေရှိနေတဲ့နေရာပါမကြသေးခင်ရက်ကပဲကော့ကရိတ်မြို့မှာလည်းပေါက်ကွဲမှုတွေဖြစ်ပွားခဲ့ကြောင်းလူတွေထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းကိုလည်းဆက်ပြောပြပါတယ်
ဟိုတီတီရုံးရှိတယ်။အဲဒီရုံးရဲ့အဝမှာကျတော့ရုံးနေကြည့်ပဲ။တန်မိန်လမ်းပေါ်မှာဝယ်တဲ့ဒေညာမှာဒီလဝကနဲ့ကဆန်းရှိတယ်
။ဟုတ်
ပါပြီ။နောက်ဒီကကပောက်ခွင့်မှုဖြစ်တဲ့ဘက်မှာအဲခရင်ရဲနဲ့ရဲစခန်းဟောပုံရှိတာပေါ့။ခရင်ရဲစခန်းနဲ့ရှင်တိန်ပေါ်မှာရှင်ရှိတာပေါ့။အဲဒီလမ်းစုံပေါ့ကဆန်းနဲ့လဝကကြား။ဒီလိုဆိုရင်ခရင်ရဲတုံးရုံးနဲ့ရှင်တိန်ရုံးကြား
ဟုတ်တယ
်ဖြစ်တာ။
ဟုတ်ကဲ့
ဒီကတော့တုံးရဖြစ်မှာလား
ဟုတ်ကဲ
့ကိုကိမာလည်းဖြစ်တယ
်ဟုတ်ကဲ့
တော့သူကတော့ဒီတယ်လီဖုန်းဆိုင်ရှိလို့ပြောတယ်ဒါမဲ့လည်းအဲ့ဒီဆိုင်နဲ့ဉာဏ်ဖြစ်လိုက်ပါလားလေ yes ခံမှာဒီမှာသူတုံးအောင်ဖြစ်ရမှာဟုတ်သူလည်းမစိုးရင်ဒါမဲ့သူကလည်းထိခိုက်မှုရှိတာပေါ့
ဒီပြည့်ရက်နဲ့ပတ်သက်လို့တော့ဘသူဘယ်ဝါရီရဲ့လက်ချက်ဆိုတာကိုမသိရသေးသလိုဒီလိုပောက်ကွဲမှုဖြစ်အောင်လုပ်ခဲ့သူကိုလည်းဖမ်းမမိသေးဘူးလို့လည်းဆိုပါတယ်။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကရင်ပြည်နယ်မြောက်ပိုင်းမြို့မှာတော့မြမတက်မရောနေကြောင်တက်တည်အပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလည်းရှိနေတာပါ။မြောက်ပိုင်းမြို့ဟာမကြာခဏပောက်ကွဲမှုတွေဖြစ်တတ်ပြီးတနက်နဲ့ပြစ်ခတ်မှုတွေလည်းရှိနေတဲ့နယ်စပ်မြို့ဖြစ်ပါတယ်။လက်ရှိအဖြစ်တော့မြောက်ပိုင်းမြို့မှာလုံခြုံရေးအထူးတင်းကျပ်ထားပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဒီမှာလည်းခင်ဗျာဒီဘက်ကျွန်တော်ဆရာနဲ့ဆွေးနွေးကြတာကမြန်မာနိုင်ငံစစ်တပ်ရဲ့ဆက်ဆံရေးဖြစ်ပါတယ်ပထမဆုံးတော့ဒီမြန်မာနိုင်ငံရဲ့ရှေ့အလားအလာအတွက်ရဲ့စစ်တပ်ဆက်ဆံရေးဟာဘယ်လောက်အရေးကြီးလဲလို့ထင်လဲခင်ဗျာအကျဉ်းရုံးရဲ့နေတုန်းတက်ပါခင်ဗျာတော်တော်ဆုံးဆရာနဲ့ဆွေးနွေးကြတာကမြန်မာနိုင်ငံစစ်တပ်ရဲ့ဆက်ဆံရေးဖြစ်ပါတယ်ပထမဆုံးတော့ဒီမြန်မာနိုင်ငံရဲ့ရှေ့အလားအလာအတွက်ရဲ့စစ်တပ်ဆက်ဆံရေးဟာဘယ်လောက်အရေးကြီးလဲလို့ထင်လဲခင်ဗျာအကျဉ်းရုံးရဲ့နေတုန်းတက်ပါခင်ဗျာတော်တော်ဆုံးဆရာနဲ့ဆွေးနွေးကြတာကပထမဦးဆုံးရဲဘက်စစ်ဘက်ဆက်ဆံရေးလို့ပြောတဲ့အခါမှာအစိုးရနဲ့စစ်တပ်ရဲ့ဆက်ဆံရေးဆိုတဲ့သဘောတည်းပေါ့နော်ဒီစစ်ဘက်ကစစ်ဘက်ဆိုင်ရာကိစ္စရပ်တွေမှာအယတားရွေးကောက်တင်မြှောက်ထားတဲ့လူတွေကဘယ်လောက်ထိဆုံးဖြတ်နိုင်တယ်အဲ့ဒီကိစ္စတွေနဲ့ပတ်သက်တဲ့ဆက်ဆံရေးကဘယ်လိုရှိတယ်လဲဆိုတာကိုနောက်တော့အဖြစ်ပြောကြတာများပါတယ်ရပ်ပက်ပက်ဆန်ကြီးဆိုတဲ့အတုံးကိုတုံးလို့ရှိပေါ့နော်အခုလဲအဲ့ဒီတောက်ကနေကျွန်တော်တို့ကြည့်ပါမယ်နံပါတ်1အခက်ခဲကတော့ဖွဲ့စည်းချုပ်ပုံအခြေခံဥပဒေကခက်တယ်လို့ပြောရမယ်အဲ့ဒီဖွဲ့စည်းချုပ်ပုံအခြေခံပြုရင်ကြောင်းလဲရေးနဲ့ရပ်ပက်စစ်ပက်ဆက်ဆံရေးကတိုက်ရိုက်ပတ်သက်တယ်လို့ပဲပြောရမှာပါအဲပြီးခဲ့တဲ့ဖွဲ့စည်းပုံပစ္စည်းကျူးပန်းချက်ကမအောင်မြင်ခဲ့ဘူးဒါကြောင့်မို့ရပ်ပက်စစ်ပက်ဆက်ဆံရေးဟာအခုတည်းထိတော့ဖွဲ့စည်းပုံကပေးထားတဲ့အတိုင်းကောင်းတဲ့အခြေအနေမှမရှိဘူးလို့ပဲပြောရမှာပါပဲ ဆိုတော့ရပ်ဘက်စစ်ဘက်ဆက်ဆံရေးမပြေလည်တဲ့အတွက်အခုလိုဖွဲ့စည်းပုံမျိုးဖြစ်လာရသလားအခုလိုဖွဲ့စည်းပုံကြောင့်ရပ်ဘက်စစ်ဘက်ဆက်ဆံရေးမပြေလည်ဖြစ်နေသလားဆိုတာလည်းမေးရဖြစ်နေတယ်ဒီဖွဲ့စည်းပုံကြီးဒီရပ်ဘက်စစ်ဘက်ဆက်ဆံရေးအဆင်မပြေလို့ကမ္ဘာကမဖွဲ့စည်းပုံလို့ဖြစ်လာရဖြစ်နေပါပဲဆရာ
အဲ့ဒီလိုတော့မဟုတ်ဘူးခင်ဗျာဒီမိုကရေစီအပြောင်းလဲဒီမှာရည်ပူရသတ်မှတ်ကြတာကအဖက်ရဲ့အကူရဲ့အပိတ်ရဲ့ဆိုပြီးတော့အဲ၃မျိုးပေါ့နော်ဒီလိုပညာရှင်တွေကရေးသားကြတာတွေ့ပါတယ်အဲ့ဒီအခြေအနေ၃ရက်မှာအထူးသဖြင့်ဖွဲ့စည်းပုံဆိုင်ရာသဘောတူညီချက်ကအကူအပြောင်းအတွက်အရေးကြီးပါတယ်ဒါကြောင့်မြန်မာနိုင်ငံအနေထားကိုပြောရလို့ရှိရင်ဒီဖွဲ့စည်းပုံကိုနိုင်ရဲ့ပင်ကိုယ်သဘောတဘာဝကူကဒီမိုကရေစီကူးပြောင်းမှုသွားဖို့ရေးဆွဲထားတဲ့ဖွဲ့စည်းပုံမဟုတ်ဘူးဒ ီဖွဲ့စည်းပုံရဲ့ပင်ကူသဘောတဘာဝကအဖွင့် liberalization လို့ပြောတဲ့အဖွင့်အတွက်ပဲအဓိကကျတဲ့အဖွဲ့စည်းပုံဖြစ်တယ်။အခုအတွက်ကတော့တိုင်းရင်းသားတွေ NLD ဥဆောင်တဲ့ဒီမိုကရေစီအင်အားစုတွေပြီးတော့အတက်မတော်ဒီသုံးဖွင့်ဆိုင်ရွှေနေပွဲတွေဟာဆက်ပြီးလိုပါသေးတယ်။ဒါကြောင့်မို့လက်ရှိမြန်မာနိုင်ငံဖွဲ့စည်းပုံကိုသုံးသပ်ပြောရလို့ရှိရင်ဒီမိုကရေစီအရွေးလို့ပြောတာထက်အဖွင့်လို့เนาะပြောတာကပိုပြီးသင့်တယ်ဒီမိုကရေစီကိုကူးဖို့ဆိုတဲ့နိုင်ငံပုံကိုရောက်ဖို့ကတော့အားကြီးတော်ကိုထင်တယ
်။ဒါတော့ဘောရီယာပိုင်းပေါ်လေလက်နေကြီးနိုင်စွင်ဆရာပြောရဲစစ်ပေးရဲတိုင်းရင်းသားတွေရဲအရက်ဖက်ဆိုရရဲသူပေါင်းဆောင်မှုစနစ်ဆိုအခုလောလောဆယ်မှာတိုင်းရင်းသားပုံမှန်တွေတက်ပြီးတော့စစ်တပ်နဲ့အစိုးရနဲ့သဘောထားချင်းကွဲလွဲတယ်လို့ဆရာမြင်ပါကလား။ဥပမာအချင်းအေးအေးကိစ္စဆိုလို့ရှိရင်အေးအပေါ်မှာအစိုးရကစစ်တပ်ကဒေသတစ်ခုရဲ့ထွက်ပြီးတော့ကြောဆူနေကြတာဆုံးသတ်နေကြတာတွေ့ရပါတယ်။ဆိုတော့ဒီကိစ္စကိုသူတွေကအမျိုးမျိုးနားလည်ကြတယ်။သူတို့ကအတူတူပဲဖြစ်တယ်။တစ်ဖက်ကလည်းပဲမတူပေမဲ့ဒါအပေါ်ညာလုပ်ပြနေရတာဖြစ်တယ်ဆိုပြီးဆရာရဲ့အမြင်ပြောပါတယ်ရှင်ဆရာ။
ကိုရခိုင်ကိစ္စကတော့ဒီကြားကျွန်တော်တို့ထားပြီးဆွေးနွေးတာကောင်းပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်မတူတဲ့ဖြစ်ပေါ်တိုးတက်လာတဲ့သဘောတဝါဝအရာပေါ့နော်။အရင်တော့ကတခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဆွေးနွေးပွဲပေါ့။အဲ့ဒါငြိမ်းချမ်းရေးဖြစ်စဉ်အနေနဲ့အဲသွားနေတယ်ပေါ့လေ။သွားနေတဲ့အခါကျတော့ဒီငြိမ်းချမ်းရေးဖြစ်စဉ်ရဲ့တိုးတက်မှုဟာမြန်မာနိုင်ငံအကူအကြောင်းတွေတော်တော်လေးအဓိကကျပါတယ်။အဲ့ဒီတော့ကြည့်ရတာကလည်းဒီငြိမ်းချမ်းရေးဆွေးနွေးပွဲစရတဲ့အပြောအားလို့ရှိရင်တတ်မှတ်ခဲ့တာကနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲပေါ့နော်အဲ့ဒီနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲရဲ့သဘောတူညီချက်ကဒီမှာဖွဲ့စည်းပုံအပြောင်းလဲကိုသွားမယ်ပေါ့အဲ့တော့ငြိမ်းချမ်းရေးဆွေးနွေးပွဲဒီမှာနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲအဆင့်ကိုမကူးပြောင်းနိုင်တာအဓိကအခန္ဓာဖြစ်တယ်လို့ကျွန်တော်ထင်တယ်ခင
်ဗျဆိုတော့ဟုတ်ကဲ့အဲ့ဒီညမှာတော့ဘယ်ဟာအဓိကအခက်ခဲလဲစစ်တပ်လားတိုင်းရင်းသားတွေဘက်ကလားသူတို့မဟုတ်အစိုးရလားဆရာအဲ့လိုအဖြေရှာလို့ရမှာ
ဒီဘူးရအချင်းတော့ကျွန်တော်တို့ကထဲထဲဝင်သတင်းချက်လက်အတိအကျမရတဲ့တကြောင်မှတ်စားရတာခက်မယ်လို့ယူဆရပါတယ်။ဒါပေမဲ့ရေဘူးရအချင်းပြောရလို့ရှိရင်တော့အခြေခံသဘောတူညီချက်တွေကအဲ့ဒီဖြစ်စဉ်တစ်လျှောက်မှာထွက်လာတာရှိတယ်။အသေးစိတ်ကျွန်တော်တို့မဆွေးနွေးရအောင်။ဥပမာအဖြစ် Federal Senate ကိုသွားမယ်ဆိုတဲ့ဟာဒီမိုကရေစီကိုသွားမယ်ဆိုတဲ့ဟာပေါ့။ဒါပေမဲ့ဒီမိုကရေစီကိုနားလည်မှုကပါလဲ Federal ကိုနားလည်မှုကပါလဲဘယ်လို Senate နဲ့သွားမလဲ။အစားရှိတဲ့အသေးစိတ်ဆွေးနွေးမှုတွေကတော့လိုလိမ့်မယ်ထင်တယ်။အဲ့ဒါတွေကိုအခုဒီ NLD အစိုးရတက်တန်း၅နှစ်အတွင်းထဲမှာတော့ပို့ပြီးတော့အကူပြောင်းဘက်တောင်းကနေကြည့်မယ်ဆိုရင်ကျွန်တော်တို့သဘောတူညီချက်တွေထွက်လာတာမတွေ့ရသေးဘူးပေါ့နော်
။နောက်တစ်ခုက ICJ မှာဆွဲဆူဆောက်ထားခံရတဲ့ကိစ္စဒီကိစ္စမှာလည်းပဲနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကိုယ်တိုင်တွားရောက်ပြီးတော့ထုခံတယ်တချို့ကတည်းကအဲ့တော့လူရက်ကူကောက်ွယ်ပြတဲ့ဖြစ်တဲ့ဆိုတော့ပြင်းရရင်ကိုဥတီရဲ့လမ်းကြောင်းကိုတချို့ကသုံးသပ်ကြပါတယ
်ရေဘူးရအချင်းတော့ ICJ ကမှဒီဖြစ်တဲ့ဆွဲဆိုလိုက်တယ်ဆိုတာကတော့အတိုင်းပြည်ကိုဆွဲတာပေါ့နော်အဲ့တော့အတိုင်းပြည်ကိုကိုစားပြုတဲ့အနေနဲ့အစိုးရကတာဝန်ဖြစ်ရှင်းရတာပေါ့ဒါပေမဲ့2008ဖွဲ့စည်းပုံကတပ်မတော်ကသူ့ရဲ့အရေးကိစ္စတွေကိုသူ့ပဲဆုံးဖြတ်မယ်ဆိုတဲ့ပြောထားတာချက်ရှိတယ်တိုင်းပြည်အနေနဲ့ခုခံကာကွယ်ရတဲ့အခါမှာအဘောတဘာဝမကြတဲ့အခြေထားတည်ရပေါ့နော်။တာမန်တခြားသောတိုင်းပြည်အများစုမှာကြုံတွေ့နေရတာမျိုးမဟုတ်ဘဲနဲ့ခုခံကာကွယ်ရတဲ့အခြေထားမျိုးပေါ့နော်။ဒါကြောင့်မို့တချို့ကိစ္စတွေမှာလည်းပြည်နေတဲ့အခြေအနေတွင်းကမြန်မာနိုင်ငံအနေထားရနော်ပေါင်းဆက်ပြီးဆောင်ရွက်ရတဲ့အနေထားလို့ကျွန်တော်ကတော့ဒီလိုပဲနားလည်ပါတယ်။ဒါပေမဲ့နော်တပ်မတော်ကတပြေးပြေးနဲ့အရက်ပက်ဆိုးရရဲ့ဒီစီမံထိန်းချုပ်မှုအောက်မှာရောက်လာမှသာဒီပြဿနာတွေကအတော်တော်ဖြေရှင်းလို့ရပါလိမ့်မယ်မဟုတ်ရင်အတော်လေးချက်ခဲလိမ့်မယ်ထင်တယ် ICJ ရဲ့ပြီးခြားသဘောဆောင်တဲ့ဟာကိုတက်ကတာဝန်ဆက်ပြီးယူရမှာပဲမြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေသဘောအရတိုင်းပြည်အနေနဲ့ဆိုးရကတာဝန်ယူရပြီမယ်လို့တပ်ပတော်ပါပဲတာဝန်ယူဖြေရှင်းရမှာပါပဲဒီတော့ဒီတိုးတက်မှုတွေအားလုံးရဖို့ဆိုတာကရပ်ဘက်စစ်ဘက်ဆက်ဆံရေးပေါ်မှာမေးပြီးတယ်။ဘယ်လောက်ထိရွေးနိုင်မလဲရပ်ဘက်စစ်ဘက်ဆက်ဆံရေးကခုနရပ်ဘက်ထိန်းချုပ်မှုအောက်ကိုရောက်ဖို့ဘယ်လောက်ထိရွေးနိုင်မလဲဆိုတာကတော့ အခုတည်းရှင်းရှင်းလင်းလင်းကျွန်တော်တို့ညီဝင်မရသေးပါဘူး
။အစီအစဉ်တို့တိုင်းရင်းသားတွေနဲ့ဖြစ်နေတဲ့တပ်နာတို့မှကြတော့သူ့အကျိုးစီးပွားပေါ်လေတမတော်ကကလည်းသူ့ကိုကျိုးစီးပွားတရက်ဖက်အစိုးရကကလည်းပဲသူ့ကိုကျိုးစီးပွားတာအာဏာနဲ့ပတ်သက်ပြီးတော့အကျိုးအမြတ်သူကြီးကောင်းကြီးကြမှာပေါ်လေသူ influence နဲ့ပတ်သက်ပြီးတော့ဒါမှမဟုတ်ဒီလိုကိုဗစ်ရောဂါကကွယ်ရေးကိစ္စမျိုးမှကြတော့နှစ်ခုလုံးရဲ့အကျိုးစီးပွားဟာတိုင်းပြည်ရဲ့အကျိုးစီးပွားဒီဖွဲ့စီရဲ့အကျိုးစီးပွားဆိုရယ်တူညီသောဘုံအကျိုးစီးပွားဖြစ်နေတယ်ဒီကိစ္စမှာတော့ဘာကြောင့်မပေါင်းစုနိုင်ရကြလဲဆိုတာစဉ်းစားရဖြစ်တယ်လို့ထင်တာပဲကျွန်တော
်မပေါင်းစုနိုင်ဘူးလို့တော့ဆရာအဲ့ဒီလိုတော့ပြောလို့ရကြမှာရမယ်ထင်တယ်ကျွန်တော်တို့မသိတာလည်းဖြစ်နိုင်တယ်ဥပမာအားဖြင့်ဟိုအတီးမပြုတ်နိုင်တဲ့သတင်းတွေပေါ့နော်ဒီဥပမာတက်ဘရော့မှာရှိတဲ့ဆက်တွေကိုအသုံးပြုရေးပေါ့နော်ဒါပေမဲ့အဓိကပြဿနာကရေဂျင်ကိုခေါ်တဲ့စေးပေါ့နော်စမ်းတက်တဲ့စေးတွေဝယ်ယူရရှိနိုင်မှုချိန်နည်းအဲဒါတွေနဲ့ဆက်ဆက်နေတယ်နောက်ပြီးတော့ကျွန်တော်တို့ခေါင်းဆောင်တွေမပြောပြမယ်လို့အဲ့ဒီလိုအစည်းအဝေးတွေမှာညွှန်ကြားမှုချုပ်အစစ်တွေမှာဒီလိုနားလည်မှုတွေလည်းရှိပြီးသားလို့လည်းမသိရတယ်ဝန်ထမ်းမှာအမြင့်ဆုံးအဆင့်ကမှာတော့ပူပေါင်းဆောင်ရွက်ဆိုင်ရာကိစ္စတချို့သဘောတူထားပြီးသားတွေရှိပြီးသားလို့ကျွန်တော်သိတယ်ဒါတွေကကျွန်တော်တို့မမြင်ရတော့ပေါ့နော်ဖွင့်ပြီးတော့ပြောနိုင်လို့ဆိုရင်တော့ညာကြီးကောင်းလေးလို့ကျွန်တော်ထင်တယ်
။နောက်ဆုံးတော့ဆရာတော်ကအဲ့ liberalization အစင်းကနေပြီးတော့ရွေးပေါ်လေးကူးပြောင်းသွားတဲ
့ဟုတ်ကဲ့
ဒီမိုကရေစီကိုကူးပြောင်းမဲ့အစင်းအဲ့တော့မြန်မာနိုင်ငံမှာအဓိကအဲ့ဒီဒဏ္ဍာရီကိုဥတည်နိုင်မဲ့လူရက်ကအချိန်တွေကဘယ်လိုလို့ပြောရမလဲဆရာဘယ်လိုဖြစ်လာရင်သူဟာဒီအရေးဘက်ကိုဥတည်သွားနိုင်မလဲ
။ဥမာရှေ့ဟိုပထမဆုံးအရေးဒါရှိစနေအတွင်းထဲမှာပဲတော့ရေးရာကိစ္စတွေနဲ့ပတ်သက်လို့ရှိရင်အဲကော်မတီတရားကြီးတော်စုပြည်သူ့လွတ်တော်ကနေဖွဲ့စည်းယူရတယ်ဟာရှိပါတယ်။ဒါဥပဒေတစ်ခုနဲ့ရတယ်ပြဋ္ဌာန်းထားတယ်ဒါပေမဲ့တပ်မတော်သားတွေနဲ့ပြီးတော့သက်ဆိုင်ရာကြွန့်ကျင်တဲ့ပညာရှင်တွေနဲ့ဖွဲ့စည်းရမှာဆိုတဲ့ဟာမျိုးပေါ့။ဥမာတပ်မတော်ဘတ်ဂျက်ရေးရာကော်မတီတစ်ခုမျိုးစပြီးတော့လို့ရမလားပေါ့။ဒါကကိုယ်နေမြင်သာမှုကိုသွားတဲ့အချက်ပေါ့နော်။ဒီလိုခြေလမ်းမျိုးတွေကဖွဲ့စည်းပုံမှာတစ်ချက်မှာတွားပြီးတွေ့ရတယ်။ဒါပေမဲ့အရက်ဘက်ကကိုစစ်ဘက်ကရောဒါကိုအတုံးတွားတာတွတ်တော်တက်တန်းနှစ်ခုရှိပြီပေါ့နော်။အခုတတိတော့မတွေ့ရဘူး။အလာမဲ့တက်တန်းတွေမှာအဲ့ဒီလိုပွင့်လင်းမြင်သာမှုမျိုးကိုတက်တော်ကလည်းလက်ခံလာမယ်ဆိုလို့ရှိရင်ဒါကအရက်ဘက်စစ်ဘက်ဆက်ဆံရေးရဲ့တိုးတက်မှုတစ်ခုလို့အဲပြောရမှာပါ။ဒါကပေးထားတဲ့အင်ပတန်ချင်းနဲ့ဝင်တဲ့ကပဲချင်းနေရေးတစ်ခုကိုပြောတာပါ။ပူပြီးကြပြတဲ့အပြောင်းလဲဆိုတာကတော့တပ်မတော်နဲ့အရက်ဖက်ဒီမိုကရေစီခေါင်းဆောင်တွေနဲ့ပြီးတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးရင်းနှီးတဲ့ပုံမှာပဲအမှုတည်လိုက်မယ်လို့ထင်တယ်။မဟုတ်လို့ရှိရင်တော့ကျွန်တော်တိုင်းပြည်ကပူပြီးရှေ့ကြတဲ့အနာရှင်တပိုင်းလိုပဲပြောချင်ပြောပေါ့နော်။အဲ့ဒီလိုစနစ်အောက်ခါနဲ့ထွက်နိုင်ဖို့ဆိုတာကအဲ့ချက်အောင်ပါပါမယ်။
လက်ကိုတန်းတန်းရှင်းရင်းထားပြီးမကြာခဏစီကြောတက်ဆင်ပေးတာဟာကျမကြီးကိုအများကြီးထောက်ကူဖြစ်စေတာပါ။အိမ်တော်ဝင်ပြီးတဲ့အချိန်မှာလက်ကိုရေနဲ့ဆက်ပြအသုံးပြုပြီးတန်းရှင်းစင်ကြအောင်စီကြောပေးဖို့လိုသလိုအစားအသောက်စားကဏ္ဍမှာလည်းရေနဲ့ဆက်ပြကိုအသုံးပြီးတည်တည်ချာချာစီကြောတန်းဆင်ပေးဖို့လိုအပ်ပါတယ်။ရေနဲ့ဆက်ပြအသုံးပြုပြီးလက်ကိုစနစ်တကျစီကြောတန်းဆင်ပေးမယ်ဆိုရင်ဝမ်ပြဝမ်လျှောယောဂါဖြစ်ပွားမှုကိုကာကွယ်ရာရောက်တယ်လို့အထွေထွေယောဂါအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
အဲ့တော့လက်စည်းချင်းအပြင်ဆရာတို့ကဒီအစားအသောက်ကနေနော်လက်မတန်ရာနေအစားအသောက်ကနေတစ်ဆင့်ဝင်ရောက်တဲ့ဝန်းရှောဝန်းပြက်တဲအောင်သားပါအေဘူးတန်ကောင်းနေကိုဆရာတို့ကအဓိကကာကွယ်နိုင်တယ်။ဒါကြောင့်ဘယ်အချိန်မှလက်စည်းရမလဲဆိုတော့အဓိကအဖြစ်တော့ဒီအစားအသောက်မစားခင်မှာလက်ကိုစနစ်တကျဆေးရမယ်နော်။အဲ့တော့စနစ်တကျဆေးရမယ်ဆိုတော့ရေနဲ့ဆက်ပြနဲ့တန်ရှင်းရေးကိုစနစ်တကျလုပ်ပေးရမယ်။အဲ့တော့ဒီနေ့အပြင်ဆရာတို့ကအစားအသောက်တွေကိုကင်တွေတဲ့အခါမှာကိုယ့်ရဲ့လက်မှာပါဝင်နေတဲ့ပိုးမွှားတွေကိုခန္ဓာကိုယ်ထဲမဝင်ရအောင်တာအောင်ဒါစီပြသဖြစ်ပါမယ်เนาะဒါကတော့လူအများစုသိကြတယ်ပေါ့နောက်တစ်ချက်ကတော့ကိုမိမိဒီနောက်ဖေးသွားတယ်အိမ်သာဝင်နေစသည်အဖြစ်ညစ်ကြေးစွန့်ပြီးတဲ့နောက်မှလည်းပဲပြန်ထွက်လာတဲ့အခါရေနဲ့ဆက်ပြနေတန်ရှင်းလုပ်ခြင်းအဖြစ်မိမိရဲ့လက်မှာပိုးတွေမရှိနေအောင်ဆောင်ရွက်ထားလို့ရတယ်အဲ့တော့ဝန်းရှောဝန်းပြက်နဲ့ပါဇက်သေးအစားအသောက်ကနေဝင်နေเนาะယောဂါတွေကိုတော့လက်ဆေးခြင်းအဖြစ်ကာကွယ်တယ်ဆိုတာအများစုကသိပြီးသားဖြစ်ပါမယ်
အခုလိုကိုဗစ်ကာလမှာတော့လက်သက်ရှင်ရေးကိုနှစာတူပြီးကြီးဆိုင်ပေးဖို့လိုအပ်နေတာပါ။အိမ်တော်ဝင်ပြီးတဲ့အချိန်နဲ့အစားအသောက်စားကဏ္ဍအချိန်တွေမှာရေနဲ့ဆက်ပြတုံးပြီးလက်ကိုဆေးကြောတက်ဆင်ပေးတဲ့အပြင်တယ်လီဖုန်းတကားလက်ကင်နဲ့စပွဲကလထိုင်တွေကိုထိတွေ့ကင်တွေပြီးသွားတဲ့အချိန်မှာလည်းလက်ကိုစနစ်ကျဆေးကြောတက်ဆင်ပေးဖို့လိုအပ်နေပါတယ်။ အများဆုံးပစ္စည်းတွေကိုထိတွေ့ကိုင်းတွေ့ပြီးတဲ့အချိန်မှာလက်ကိုစနစ်ကျဆေးကြောတန့်စီပေးမယ်ဆိုရင်တုတ်ခွေးဖျားနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကိုထိထိရောက်ရောက်ကာကွယ်နိုင်မှာဖြစ်တယ်လို့ကလေးတခုဆရာဝန်ကြီးဖြစ်သူဗမောက္ခဒေါက်တာဒေါ်ယူဇနာစောမြင့်ကအခုလိုပြောပါတယ
်ယောဂရှိတဲ့လူရဲ့နော်ချောင်းနေပါလေဆိုးလိုက်လို့ရှိရင်အဲ့ဒီပိုးလေးတွေကဒီထဲမှာရှိတဲ့အမုံအမွားလေးတွေမှာကပ်ပြီးတော့ပါလာတာကိုကလည်းပြန်တစ်ခါကြတော့ယောဂရှိတဲ့လူရဲ့ဟိုတုံးပြူတဲ့ပစ္စည်းတွေပေါ့เนาะဆိုတော့အဲ့လိုဟာမျိုးတွေကနေကူတာเนาะနောက်ပြီးအဲ့တော့နောက်တစ်ခါကျတော့အဲ့ဟိုတယောက်နဲ့တယောက်ဖက်တာတို့လက်ဆွဲထုတ်ဆက်တာတို့ကအစကူးနိုင်တယ်ပေါ့เนาะဆိုတော့အဲ့လိုဟာမျိုးဖြစ်တဲ့အတွက်ကြောင့်မလို့အဓိကတော့ယောဂရှိရဲ့လူနဲ့ဝေးဝေးထားဖို့နောက်ပြီးအခါကျတော့ခလေးဆိုတော့เนาะလာလက်ကအမြဲတမ်းဟိုဟာကင်တရားကင်ကင်နေเนาะလာဆိုတော့အဲ့ဒီလေတွေကအမုံအမွားနှာခေါင်းတွေကနေပြီးရှူသွင်းတာကလည်းရှူသွင်းတာပေါ့เนาะနောက်ပြီးအခါမှာဆိုလို့ရှိရင်လက်ကလည်းပဲခလေးကဟိုဟာကင်တရားကင်ဆိုတော့ယောဂဖြစ်တဲ့လူရဲ့ပစ္စည်းတွေလည်းကင်နိုင်တယ်ပေါ့เนาะဆိုတော့အဲ့လိုဟာမျိုးဖြစ်တဲ့အတွက်ကြောင့်မလို့အဓိကသည်လက်ကိုအရန်ဆေးခိုင်းဖို့လိုပါတယ်လက်ကိုစင်စင်ကြဲကြဲเนาะလာတကယ်ကိုတခါရေပုံပိုင်းအောင်ပါเนาะလာเนาะစင်စင်ကြဲကြဲဆေးပေးဖို့လိုပါတယ်လက်ကိုမကြခဏဆေးပေးဖို့လိုပါတယ်ရှင
်လက်တန်ရှင်ဟာကျွန်မရေးအတွက်အလွန်ရေးပါတဲ့အလေးချင်ကောင်းတစ်ခုဖြစ်လို့နေတာပါကိုဗစ် -19 ရောဂါပိုးကူးစက်မခံရအောင်ကြိုတင်ကာဝယ်တဲ့နေရာမှာနှာခေါင်းဆီးတက်ဆင်တာဟာအရေးပါသလိုလက်ကိုမကြခဏဆေးကြောတန့်ဆင်ပေးတာကလည်းတက်တူထက်များအရေးပါနေတာဖြစ်ပါတယ်လက်ကိုရေနဲ့ဆက်ပြာသုံးပြီးမကြာခဏဆေးကြောတန့်ဆင်ပေးခြင်းအပြင် COVID-19 ရောဂါပိုးကူးစက်မှုကလည်းမကရာသီတုတ်ကွေးဗိုင်းရပ်စ်ပိုးကူးစက်မှုနဲ့ဝက်ပြောင်းဝက်လျှော်ရောဂါကူးစက်မှုတွေကပါရောကြစေမှာဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ဆရာတော်မိုးရင်းကာလမှာဖြစ်တဲ့အေးမိတုတ်ကွေးရောဂါတွေဟာလည်းပဲဆရာတော်လက်ဆေးခြင်းအပြင်ကာကွယ်နိုင်တယ်။ဆိုတော့အသက်ရှူလမ်းကြောင်းဝင်တဲ့ရောဂါတွေကိုကျွန်တော်တို့ကဘလို့နည်းနဲ့များလက်ဆေးပြီးကာကွယ်နိုင်မှာလဲ။အဲ့တော့ဘလို့ကာကွယ်နိုင်ပါလေဆိုတော့ယောဂရှိတဲ့လူတယောက်ကနှာချီပြီးတော့လက်နဲ့အုပ်ပြီးနှာချီလိုက်တယ်ဆိုရင်သူ့ရဲ့လက်မှာဗိုင်းရပ်စ်ပိုးတွေတွေ့သွားမယ်အဲ့တော့လက်ကင်ဘူးတို့တော့သူ့ရဲ့လက်နဲ့ထိတွေ့တဲ့ပစ္စည်းပစ္စယတွေကိုဆရာတို့ယောဂမရှိတဲ့လူကသွားကင်တွေ့မိမယ်ဆိုသူ့လက်မှာခန္ဓာကတုတ်ကွေးဗိုင်းရပ်စ်ပိုးတွေကပါဝင်သွားမယ်အဲ့တော့လက်ကိုမကြခဏဆေးတဲ့လူเนาะဆိုလို့ရှိရင်စားတော့စားကန်ဒီမဆေးတဲ့လူဆိုလို့ရှိရင်ကိုယ့်ရဲ့လက်မှာကတော့မတော်တဆရောက်ရှိနိုင်တဲ့တုတ်ကွေးဗိုင်းရပ်စ်တွေကမရှိတော့ဘဲနဲ့ခင်းစင်နေမှာဖြစ်ပါတယ်။အဲ့တော့အဲ့လိုကင်တွေ့မိတဲ့တော့ပိုးရှိနေတဲ့လက်နဲ့ဆရာရဲ့နှာခေါင်းသားကိုအကြောင်းမျိုးမျိုးနဲ့ရောက်သွားတဲ့အချိန်မှာရှူဆိုင်မိလို့ရှိရင်လက်မဆေးတဲ့အတွက်ကြောင့်လက်မှာကတ်နေသောတုတ်ကွေးဗိုင်းရပ်စ်ပိုးကခန္ဓာကိုယ်ထဲကိုဝင်ရောက်သွားနိုင်ပါတယ်။ဒါကြောင့်ဆရာရဲ့လက်ဆေးခြင်းအပြင်အစာတောက်ကနေဝင်တဲ့ယောဂဝန်းလျှော်ဝန်းပြက်ယောဂတွေသာမကဘူးသက်ရှိလမ်းကြောင်းနဲ့ဆက်ဆက်သောတုတ်ကွေးမိဖြားနာခြင်းမှလည်းကာကွယ်ပေးနိုင်တဲ့အတွက်လက်မကြခဏဆေးတာအစာတောက်မစားခင်လက်ဆေးတာကိုယ့်ရဲ့ဒီအင်သာကနေထွက်လာတဲ့အခါမှာတန်ရှိတကူရေးတန်ရှိလုတ်ပြီးတဲ့အခါမှာလက်ကိုစနစ်တကျဆေးခြင်းအပြင်ဒီယောဂတွေဖြစ်ပွားမှုကာကွယ်နိုင်မှာဖြစ်ပါတယ
်လက်ကိုရေနဲ့ဆက်ပြာသုံးပြီးမကြာခဏဆေးကြောတန်ဆင်ပေးခြင်းဟာကျန်းမာရေးအတွက်အရေးပါတဲ့အမှုချင်းတစ်ခုဖြစ်တာကြောင့်လက်ဆေးခြင်းလေးထောက်ကိုဂရုစိုက်ပြီးလေ့ကျင့်ပေးဖို့လိုတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြမအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်အခုတစ်ခါတော့ VOA ရဲ့တပတ်တွင်းအားကစားအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါဖီယာလီဇာပွဲတွေကိုတော့မနေ့ဖြန်မှာပြန်စပါပြီပထမဆုံးအနေနဲ့ Seville နဲ့ Real Betis တို့ရဲ့ဒါဘီပွဲနဲ့စောင့်ပါပါပရိသတ်တွေမပါပဲပြန်ဆမှာဖြစ်ပေမဲ့လာလီဂါအနေနဲ့ရုပ်တံထုတ်လွှင့်မှုတွေမှာတော့ပွဲကြည့်စဉ်တွေမှာပရိသတ်တွေရဲ့ပုံရိပ်တွေနဲ့အတန်းတွေကိုသုံးပြီးတော့ထုတ်လွှင့်ပြသသွားမှာဖြစ်တယ်လို့လာလီဂါဥက္ကဋ္ဌဟာဗီယာဒေးဗတ်စ်ကပြောပါတယ
်။ Yo de virtual.
El virtual.
Pero hemos trabajado ya vamos también desde poco.
ကာယောဂါကြီးပြီးသွားတဲ့အခါမှာဘောလုံးပွဲတွေဘယ်လိုပြန်ဆနိုင်မလဲဆိုတာကိုကျွန်တော်တို့လုပ်ခဲ့ကြပြီးဒီရဲ့အတန်းနဲ့ကြည့်မလားဒါမှမဟုတ်အတန်းမပါပဲကြည့်မလားဆိုတော့ပါ ပြည်ထောင်အသံတွေကိုအထူးဖန်တီးပြုလုပ်တဲ့ Norway Company EA Sports နဲ့ FIFA တို့ပေါင်းပြီးတော့လုပ်ထားတာပါ FIFA Video Game ကစားတဲ့အခါမှာကွင်းမှာပေးသက်တွေအားပေးတဲ့အသံတွေပါတယ်လေအဲ့ဒါကြောင့်မှကျွန်တော်ကတော့ကောင်းမယ်လို့ထင်ပါတယ်ဒါပေမဲ့ပေးသက်တွေအနေနဲ့သူတို့ကြိုက်တာရွေးလို့ရပါတယ
်ဒါပေမဲ့လည်းနိုင်ငံတကာကပြည်သက်တွေကတော့ဖန်တီးထားတဲ့ပြည်သက်အသံတွေနဲ့ပုံရိပ်တွေပါတာကိုပဲကြည့်လို့ရမှာဖြစ်တယ်လို့လည်းပြောပါတယ်ဥရောပဘောလုံးပွဲတွေကိုပြန်ဆလာပေမဲ့လည်း virus ကူးစက်မှုတွေကြောင့်နိုင်ငံတွေကတော့ပြည်သက်တွေမပါဘဲကစားဖို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဆိုတော့ပြည်သက်တွေမပါဘဲဘောလုံးပွဲတွေကြည့်ရတာဘယ်လိုကွာခြားမှုတွေရှိပါသလဲ။ဒါနဲ့ပတ်သက်ပြီးတော့အားကစားကလောင်ရှင်ကိုဦးစောမျိုးတန်းကတော့
ဘောလုံးပွဲကြည့်ရတာရင်းနဲ့တူလားဆိုတော့ဆိုင်ပထမအလုံးပွဲစဉ်တစ်ပွဲနှစ်ပွဲရတော့ဟိုပြည်သက်တွေမပါတဲ့အတွက်ကြောင့်ဟိုကြည့်ရတာရောဘာရောဟာတာတာပေါ့ဗျာ။အတန်လေး၆ကက်တယ်ဟိုဘာမှသိပြီးတော့ပြန်တာအပြင်းနဲ့တမပါဘူးလေမပါတဲ့ခါကျတော့လည်း6ကက်ကြီးဖြစ်နေတာပေါ့သူတို့လည်းပဲဒီပြန်ဆပြီးတော့ပုံပွဲမြောက်တောင်တောင်တဲ့ခါကျတော့သူတို့ဒီဘိုနပ်စီကသက်ဆိုင်ရာကွင်းအများစုပေါ့ဗျာကွင်းအကုန်လုံးတော့မဟုတ်ဘူးအင်းရှင်ကွင်းအများစုကသူတို့အတန်တူတွေပေါ့အတန်တူတွေဆိုတာငဘူကဟိုသူတကယ်ပြည်သက်တွေကွင်းထဲမှာဒါအပြင်းကြီးတော့ကအပြင်းကြီးတဲ့အတန်တွေပေါ့ဗျာအဲ့ဒီတန်မျိုးဘေးကနေတော့တစ်ချိန်လုံးဖွင့်ပြတာပေါ့ဗျာသူတို့ကဂူဇမားကလက်ဖမ်းပြလိုက်လို့ရှိရင်အပိရဲ့အတန်တွေဖက်လာတယ်။ဒါသာဒီဒိုင်လူကြီးကဟိုအငင်းပွားပဲဆုံးသက်ဆက်တခုခုပေါ့ဗျာ။အဝါကတ်လို့ကဟိုလောက်ကိုပြလို့ရှိရင်ဒိုင်လူကြီးကိုလောင်တဲ့အတန်ပေါ့ကျွန်တော်။သူကလက်ခောက်ပုံတန်တွေပေါ့ဗျာ။လက်ခောက်ပုံတန်တွေဖက်လာတယ်။နောက်တစ်ခါပြိုင်မဲ့အတင်းကကစားသမားပြောမှုပြပါခက်ချမ်းချမ်းကစားလိုက်လို့ရှိရင်ကျွန်တော်ဝိုင်းပြီးတော့လောင်တဲ့အတန်ပေါ့။ကျွန်တော်တကယ်ပြိတ္တိကွေးနေမှာလာကြည့်စင်တော့ဟိုလောင်တဲ့အတန်မျိုးပေါ့။အဲ့လိုအတန်မျိုးတွေကံဒီဘီရတဲ့ချုံဘီရတော့ပွဲစားဆုံးဖွင့်ပြထားတဲ့ကကြတော့ကံဒီဟာရဲ့ဘောလုံးသမားလေးပုံမှန်ကြည့်ရတယ်ပို့ပြီးတော့တက်ကြွလာတယ်ကျွန်တော်တို့ဒီ TV ပေါ့ရုပ်သံကိုကြည့်ရတယ်ပရိသတ်ကြီးရတယ်သူဘောလုံးကွေးထဲမှာဘောလုံးကစားနေတာကြီးပဲပြရလို့ရှိရင်တခါလေကူတော်မှပဲမြည်ပြီးတော့ဟိုကွေးထဲမှာပရိသတ်ကြီးရောက်နေတယ်လို့ခင်ယောင်ထမားပြင်းပြီးတဲ့အထိကိုလုပ်ပြထားတဲ့ကကြတော့ဘူးပြောတယ်ပရိသတ်မပါဘူးနဲ့လေပြန်ဆောက်ချက်အနေထားမျိုးမရှိတော့ဘူးလို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ
်အခုလာလီဂါပွဲတွေမှာလည်းဒီလိုမျိုးပဲဒီပရိသတ်တွေကွင်းထဲမှာလာပြီးတော့အားပေးတဲ့ပုံစံမျိုးပေါ့အတန်လေးရောရုပ်တွေရောသူတို့လုံမယ်လို့ပြောတယ်အဲ့ဒီပုံမှာရောဘယ်လိုမြင်လဲ
လာလီဂါလည်းကျွန်တော်ခုနပြောခဲ့လို့ဒီပရိသတ်အတန်လေးကိုလွင့်ပေးထားတယ်ပြီးတော့ပရိသတ်တွေကွင်းထဲလာကြည့်တဲ့ပုံစံမျိုးပွဲကြီးတွေမှာဟိုအရုပ်တွေပေါ့ဗျာလူရုပ်တွေသာရမယ်လို့ရှိရင်ဒါဒါဒီကလည်းကျွန်တော်ဒီမှာလည်းပထမတပွဲနှစ်ပွဲလောက်ပြီးလို့ရှိရင်ဒါသာမားရောပါရောအားလုံးကဒီပွဲတော်ပြိတ္တိလာကြည့်နေတဲ့ပုံစံအတိုင်းဟိုအပြည့်ဟောမဟုတ်တော့ပဲကိုယ်ရဲ့ဆံတော်ဒီတန်ခံလာပြီးတော့ဟိုကစားနိုင်လိမ့်မယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်ဘောင
group Bundesliga ပွဲတွေမှာတော့ Bundesliga အသင်းတွေနဲ့ကစားသမားတွေကလည်းဒီ American ကလူမျိုးရေးခွဲခြားမှုကိုစတင်တဲ့ Black Lives Matter လှုပ်ရှားမှုကိုထောက်ခံခဲ့ကြပါတယ်။ဘိုင်ယန်ကစားသမားတွေကလည်း Black Lives Matter လူမျိုးရေးရဲ့အသက်ကိုလည်းတန်ဖိုးထားပါဆိုတဲ့လက်ပတ်တွေကိုပတ်ခဲ့ကြလို့ Dortmund နဲ့ Hertha Berlin ပွဲမစခင်မှာလည်းကစားသမားတွေကဒူးထောက်ပြီးတော့ဒီလှုပ်ရှားမှုကိုထောက်ခံကြောင်းပြသခဲ့ကြပါတယ်ခင်ဗျာ။လက်ရှိ Premier League Champion Manchester City အသင်းကသူတို့ကိုဥရောပပြိုင်ပွဲတွေကနေနှစ်နှစ်ပယ်ထားတာကိုတင်းလာနေကအယူခံဝင်လိုက်ပါတယ်ဆွစ်ဇာလန်နိုင်ငံအခြေဆိုင်အောက်စားခုံရုံး CS ကိုအယူခံဝင်လိုက်တာဖြစ်ပြီးတော့ဂျွန်လာ၈ရက်နေ့ကနေဒီနေ့၁၀ရက်နေ့အထိကိုအယူခံရှောင်လဲခဲ့တာဖြစ်ပါတယ် Man City အသင်းဟာ UEFA ဥရောပဘောလုံးအဖွဲ့ချုပ်ကချမှတ်ထားတဲ့အသင်းတွေလိုက်နာအမဲ့ဘန်ဒါရေးစီးမြင်စည်းကမ်းတွေကိုချိုးဖောက်တာကြောင့်သူတို့ကို UEFA ကဥရောပပြိုင်ပွဲတွေကနေနှစ်နှစ်ထုတ်ပယ်လိုက်ပြီးတော့ Euro သန်း30လဲဒဏ်ငွေရိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာFIFA ကဘောလုံးဖွဲ့ရဲ့ငွေကြေးအကူအညီတွေကဘောလုံးလောကတစ်ခုလုံးတက်ကျိုးရှိစေမှာဖြစ်တယ်လို့ FIFA ဥက္ကဋ္ဌ Gianni Infantino ကပြောလိုက်ပါတယ်။ FIFA ရဲ့အကူအညီတွေကိုပေးဖို့လုပ်နေတာဟာနောက်ဆုံးအဆင့်မှာရောက်နေပြီဖြစ်တယ်လို့သူကပြီးခဲ့တဲ့စနေနေ့ကပြောပါတယ်
။ The need for a top club football to resume has understandably taken priority.
ထိပ်တန်းအသင်းတွေအတွက်ပွဲတွေကိုဦးစားပေးပြီးပြန်ဆဖို့လိုတယ်ဆိုတာနားလည်ပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့နိုင်ငံအသင်းတွေအမျိုးသမီးပွဲတွေနောက်ပြီးအောက်ခြေအဆင့်ပွဲတွေနဲ့လူငယ်ပွဲတွေကိုလည်းစဉ်းစားပေးဖို့လိုပါတယ်။ ကျွန်တော်တို့ဘောလုံးလောကကတော့အားလုံးတစုတစည်းတည်းရှိပြီးဒီကမ္ဘာလုံးမှာဘောလုံးပွဲတွေကိုပြန်စနိုင်တယ်ဆိုတာပြဖို့လိုအပ်ပါတယ်ဒါကကျွန်တော်တို့ရဲ့ဦးစားပေးကိစ္စဖြစ်တယ်လို့ကျွန်တော်တို့ရဲ့ငွေကြေးထောက်ပံ့မှုအစီအစဉ်ကလည်းဒီမှုအတိုင်းပဲသွားမှာဖြစ်ပါတယ
်အလန်ကနာမည်ကြီးလက်ဝဲချန်ပီယံလည်းဖြစ်ကိုကပညာဘောက်ဆုံးချန်ပီယံလည်းဖြစ်တဲ့ကော်နာမက်ဂရက်ဂါကပြိုင်ကနေအနားယူပြီးဆိုပြီးတော့ကြီးညာလိုက်တံပါတယ်။ဒါပေမဲ့ဒါသူ့အတွက်ပထမဆုံးအချိန်မဟုတ်ပါဘူး။ဒီအချိန်ကိုသူအနားယူပြီးလို့ကြီးညာတာဟာတတိယအချိန်ဖြစ်ပါတယ်။ဆိုတော့အခုဒီအချိန်မှာသူအမှန်တကယ်အနားယူပြီလား။ပြန်အောင်မလို့ဆိုတာကတော့မေးစရာမေးခွန်းဖြစ်နေတယ်ဆိုတာသင်ပြရင်လည်းဒီတစ်ပတ်အားသာခဏကိုဒီမှာပဲအုံးပါ
view american တဲ့မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြရတာပါ။အခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးခြင်းပါတယ်။အမေရိကန်ပြည်သူ့မှာလူမဲမျိုးသားတူရဲတပ်ဖွဲ့ကဖမ်းဆီးစဉ်တည်ဆုံးခဲ့တဲ့ဖြစ်ရကြောင်းဆန္ဒပြပွဲတွေပေါ်ပေါက်နေချိန်မှာပဲရဲတပ်ဖွဲ့ပြုရင်ပြောင်းလဲရေးအစီအစဉ်တွေကို Congress လို့တော်မှာစတင်သုံးသပ်နေကြသလိုပြည်내နဲ့ဒေသနာဆွေးရတွေကလည်းရဲတပ်ဖွဲ့ကိုဗဏ္ဍာငွေထောက်ပံ့မှုတွေနဲ့အင်အားသုံးတဲ့လူရဲဒီမှာအပြောင်းလဲတွေလုပ်ဖို့ပြင်ဆင်နေကြပါပြီ။ရဲတပ်ဖွဲ့ကဖမ်းဆီးစဉ်လူမဲမော်ကို6မိနစ်နီးပါးရဲရရှိကဒူးနဲ့ဖိထားရကတည်ဆုံးသွားသူ George Floyd နဲ့ညီကိုတော်သူ Philonis Pratt ရဲ့ထွက်ဆိုချက်ကိုတော့ဒီကနေ့အောက်လွတ်တော်တရားရေးကော်မတီကကြားနာမှာပါ။ကြားနာပွဲမှာတော့ Texas ပြည်နယ် Houston မြို့ရဲတပ်ဖွဲ့ကြီးခဲ့ပြီးတရားရေးဝန်ကြီးဌာနရဲ့နိုင်ငံသားအခွင့်အရေးဌာနကြီးခဲ့အောင်လည်းဖြစ်နိုင်ငံသားနဲ့လူ့ခွင့်ရေးဆိုင်ရာခေါင်းဆောင်မှုညီလာခံရဲ့ဥက္ကဋ္ဌနဲ့အမှုဆောင်ရရှိချုပ်ဖြစ်တဲ့ Vanita Gupta လည်းထွက်ဆိုမှာဖြစ်ပါတယ်။အောက်လွတ်တော်မှာအများစုနဲ့ထိန်းချုပ်ထားတဲ့ Democrat ကိုယ်စားလှယ်တွေကတော့လူမျိုးရေးအခြေခံပြီးရာဇဝတ်မှုမှတ်တမ်းပြုစုတာလေဝင်းကိုနောက်ကနေတိုင်းချုပ်တာတွေကိုတားမြစ်ဖို့အရက်ပဲတရားရုံးတွေမှာရဲတပ်ဖွဲ့ဝင်တွေကိုအလွယ်တကူတရားစွန့်နိုင်မှုရဖို့ရဲတပ်ဖွဲ့ဝင်တွေရဲ့ဥပဒေနဲ့မညီတဲ့လုပ်ရက်တွေကိုတနင်္ဂနွေလုံးတိုက်တာနဲ့စီရင်ပြုစုဖို့စာရေးပါဝင်ပြုရင်ပြောင်းလဲရေးစီစဉ်နေပါဝင်တဲ့ဥပဒေရန်တစ်ခုကိုဒီလာတဲ့မဲခွဲဆုံးဖြတ်ဖို့စီစဉ်ထားပါတယ်။အမေရိကန်မှာရဲတပ်ဖွဲ့ကဖမ်းဆီးစဉ်တည်ဆုံသွားတဲ့လူမဲမျိုးသား George Floyd ရဲ့ဇာပလကို Texas ပြည်နယ် Houston မြို့မှာမနေ့ကကျင်းပရမှာမိသားစုဝင်တွေနဲ့တူနိုင်ငံရေးသမားတွေထင်ရှားကြော်ကြားသူတွေပါတက်ရောက်ခဲ့ပါတယ်။လူရန်နဲ့ချီတက်ရောက်ခဲ့ပြီးအမေရိကန်အဓိကရုပ်မြင်သံကြားလိုင်းတွေမှာထောက်လွှင့်ပြသခဲ့တဲ့တည်ထောင်စာပနာခန်းကိုဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ရှင်ပြိုင်မဲ့ဂျိုးဘိုင်ဒန်ကလည်းဗီဒီယိုနဲ့အမှတ်တရစကားပါခဲ့တာပါ။နိုင်ငံသားခွင့်ရေးလှုပ်ရှားမှုခေါင်းဆောင်တွေနဲ့လွှတ်တော်အမှတ်တချို့လည်းစာပနာခန်းကိုတက်ရောက်ကြပါတယ်။COVID-19 ရောဂါဟာအံ့ဩစရာကောင်းတဲ့နှုန်းနဲ့ကမ္ဘာတဝန်ကူးစက်ပြန့်နှံ့နေစေဖြစ်ပြီးကြောက်စရာအကောင်းဆုံးအိမ်မဆိုးကြီးတစ်ခုဖြစ်အမေရိကန်ထိပ်တန်းကျန်းမာရေးပညာရှင်ဒေါက်တာအန်တိုနီဖောချီကပြောဆိုလိုက်ပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံတွေမှာကန့်သတ်တားမြစ်ချက်တွေလျှော့ပေါ်ပေးလာနေပေမဲ့ကာယောဂါအဆုံးမသတ်သေးဘူးလို့ဇီဝနည်းပညာဆိုင်ရာအမှုဆောင်ရာရှိတွေကိုမနေ့လုံးကမင်းငုံပြောရမှာဒေါက်တာဖောချီသတိပေးလိုက်တာဖြစ်တဲ့အကြောင်း New York Times သတင်းစာကပေါ်ပြခဲ့တာဖြစ်ပါတယ်။ဟောင်ကောင်ကျွန်းမှာဆူအဆက်ချင်းဆန္ဒပြပွဲတွေစတင်ပေါ်ပေါက်ခဲ့တာတနည်းပြည့်တဲ့အထိမ်းအမှတ်ဖြစ်မင်းညားကလူပေါင်းထောင်နဲ့ချီပြီးတားမြစ်မိန်ကိုအန်တုဆန္ဒပြခဲ့ရမှာ53ရက်ကိုဖမ်းဆီးလိုက်တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်ဟောင်ကောင်မြို့နယ်ကချတာဂါဒန်မှာမွန်လွယ်ပိုင်းကစဆူဝေးခဲ့ကြတဲ့ဆန္ဒပြသူတွေဟာဟောင်ကောင်ကျွန်းလွတ်လပ်ရေးနှစ်ဖူးစည်းစာရန်တွေကန်ဆောင်ခဲ့ကြတယ်လို့ကြွေးကြော်သံတွေကိုလည်းအော်ဟစ်ခဲ့ကြပါရယ်ညပိုင်းမှာတော့လူနေရေးတွေကဆန္ဒပြသူတွေကိုနှစ်ချိန်သုံးချိန်လောက်နှိမ်နင်းမှုကြိုးစားခဲ့တယ်လို့ရဲတွေကိုအော်ဟစ်ဆဲဆိုသူတွေကိုလည်းမျက်ရည်ယိုဓာတ်ရုပ်စီးတွေနဲ့ပတ်ဖြန်းပြီးလူစုခွဲဖို့ကြိုးစားခဲ့ကြပါတယ်ခင်ဗျာဘုရုနေညဘက်စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ COVID-19 အရေးပေါ်အခြေအနေအရ view မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်နေကြညနေ6နာရီကနေ9နာရီစီစဉ်ကတော့လက်တလုံးရာရဆိုင်တာမှဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာပါ view အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်လွေဦးပါခင်ဗျာ
This program has come to you from the Voice of America, Washington.